Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American အတန်ကနေ2016ခုနှစ်ဇန်နဝါရီလ18ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုမဲ့အေးတန်တာကျွန်နဲ့အတူကြီးညပေးသမှာပါ။အီရန်ရဲ့ပယ်ထိန်တက်ဒုံးကျည်ဆန္ဒတဲ့အစီအစဉ်ကြောင်းအမေရိကန်အနေနဲ့ပိတ်ဆို့တန်ခတ်မှုအသစ်ချမှတ်လိုက်တာဟာတရားဝင်မှုမရှိဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်ပြောဆိုလိုက်တာ။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုတွေမှာစိန်ခေါ်မှုတွေရှိနေစေဖြစ်တယ်လို့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကပြောကြားလိုက်တာဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခင်ပြတွေ့
ဟုတ်ကဲ့ပါရှင်ကိုအောင်ပြောသွားသလိုပါပဲဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုတွေမှာစိန်ခေါ်မှုတွေရှိနေစေပဲလို့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကပြောကြားလိုက်ပါတယ်ရှင
် The coming transition is but one milestone on the road to full democracy. We know there are still many challenges ahead.
ရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံအခြေအနေတွေကိုလာရောက်လေ့လာတဲ့ Mr. Blinken ပြောသွားတာပါအပြည့်စုံကိုတော့မကြာခင်မှာနားဆင်ရပါမယ်တခါမြန်မာအစိုးရတက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေပြန်လည်ပြင်းထန်နေတာနောက်ဖားကန့်ဒေသမှာတော့ကြောက်စိမ့်အလို့အကျုံတူးဖော်မှုတွေကိုစတင်စုံစမ်းနေပြီဆိုတာနဲ့အချိန်မြင့်တက်လာနေတဲ့လက်ပေါင်းတောင်ချင်းနီစီမံကိန်းဖျက်သိမ်းပေးရေးတောင်းဆိုဆန္ဒပြပွဲတွေအကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအီးသနာကျော်တို့ကတက်လက်ကြီးညာပေးကြပါမယ်ရှင်
အီရန်ရဲ့ပယ်ထိန်တက်ဒုံးကျည်ဆန္ဒတဲ့အစီအစဉ်ကြောင့်အမေရိကန်အနေနဲ့ပိတ်ဆို့တန်ခတ်မှုအသစ်ချမှတ်လိုက်တာဟာတရားဝင်မှုမရှိဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံဘက်ကသူ့ရဲ့ပယ်ထိန်တက်ဒုံးကျည်အစီအစဉ်ကိုတိုးမြှင့်လှုံ့ဆော်သွားမှာအပြင်နိုင်ငံရဲ့ကာကွယ်ရေးဆိုင်ရာတွေကိုလည်းမြှင့်တင်သွားပြီးဒီပိတ်ဆို့တန်ခတ်မှုတွေကိုတုံ့ပြန်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟူစိန်ဂျဘာအဇာရီနီကဒီကနေ့မှပြောလိုက်တာပါ။လုံခဲ့တဲ့နှစ်နောက်ပိုင်းကပယ်ထိန်တက်ဒုံးကျည်နှစ်ခုကိုအီရန်နိုင်ငံကဆန့်သက်ပြစ်လွတ်တာကြောင့်ဒီလုပ်ရဟာကုလသမဂ္ဂရဲ့လုံခြုံရေးဆိုင်ရာပြဋ္ဌာန်းချက်ကိုချိုးဖောက်လိုက်တာဆိုပြီးအမေရိကန်နဲ့အင်အားကြီးအနောက်နိုင်ငံတို့ချုပ်ကပြစ်တင်ရှုံချခဲ့ကြပါတယ်။အီရန်ဘက်ကတော့သူ့နိုင်ငံလုံခြုံရေးအတွက်ဆန့်သက်မှုလုပ်တာဆိုပြီးကောက်ွယ်ပြောဆိုပါတယ်။အီရန်နိုင်ငံသား9ဦးနဲ့ကုမ္ပဏီတွေပါဝင်တဲ့ကွန်ရက်တစ်ခုအပေါ်ဒဏ်ကပ်ပိတ်ဆို့မှုတွေကိုအမေရိကန်ဘက်ကတနင်္ဂနွေနေ့မှာချမှတ်လိုက်တာဖြစ်ပါတယ်။အီရန်ရဲ့ပယ်ထိန်တက်ဒုံးပျံစီစဉ်တဲ့ပတ်သက်ပြီးသူအစိုးရအနေနဲ့ပြင်းပြင်းထန်ထန်ကြံ့ပတ်သွားမှာဖြစ်တယ်လို့လည်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါရယ်ခင်ဗျာ
24နှစ်အတွင်းမှာအီရန်နိုင်ငံနဲ့အရေးပါတဲ့သမိုင်းဝင်သဘောတူညီချက်တွေရခဲ့တာကြောင့်ခိုင်မာပြီးတော့အင်အားကောင်းတဲ့အမေရိကန်တန်တမန်ဆက်ဆံရေးပေါ်သမ္မတဘရက်အိုဘားမားကအလေးပေးချီးကျူးပြောသွားခဲ့ပါတယ်။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းခဲ့တယ်လို့အမေရိကန်အကြီးအကဲတွေကလည်းလွှတ်ပေးခဲ့ပြီးတော့နှစ်30ကြာငွေကြေးဆိုင်ရာအငင်းပွားမှုကိုအပြေရှားနိုင်ခဲ့တာစတဲ့ချက်တွေနဲ့ပတ်သက်ပြီးတော့သဘောတူညီမှုရခဲ့တာပါ။ဒီနေ့ဟာထူးခြားတဲ့နေ့တစ်နေ့ဖြစ်တယ်လို့နိုင်ငံကိုပြောဆိုပြီးတော့တန်တမန်ဆက်ဆံရေးရအီရန်နဲ့ဓာတ်ရိုက်ဆက်ဆံမှုတွေလုပ်ခဲ့တာကြောင့်ကောင်းမွန်တဲ့ရလဒ်တွေတွေ့ရပြီလို့လည်းသမ္မတဥပမာကပြောပါရယ်။ဖမ်းဆီးခံထားရတဲ့အမေရိကန်၅ဦးအီရန်ကနေထွက်ခွာသွားပြီဆိုတာအတည်ပြုချက်ရပြီးတော့တင်းငွေနေမှာအခုလိုပြောသွားတာဖြစ်ပါရယ်။ဒီလိုမျိုးအီရန်နိုင်ငံကနေပြန်လွှတ်ပေးလိုက်တဲ့အမေရိကန်နိုင်ငံသားတွေကတဦးဟာတင်းငွေနေညပိုင်းမှာတော့သူ့နေအိမ်ကိုပြန်ရောက်သွားပြီးတော့ကျန်တဲ့သူတွေကတော့အမေရိကန်စစ်ဆေးရုံမှာစေကုသမှုခံယူဖို့ဂျာမနီနိုင်ငံမှာရောက်ရှိနေပါရယ်။တူရကီကနေပြီးတော့တင်းငွေနေညပိုင်းမှာလေရင်နဲ့ဆက်ရောက်လာတဲ့ Mr. Matthew Trevor Thick နဲ့သူ့ရဲ့မိခင်တို့ Boston မြို့က Logan လေစိတ်မှာပြန်ပြီးတော့စုံစည်းကြတဲ့တပ်ပုံကို The Boston Globe သတင်းစာမှာဖော်ပြထားပါတယ်။ Washington Post သတင်းတောက် Jason Rizarian American Marine တပ်ဖွဲ့ဝင်ဟောင်း Amir Mirzai Hagmati နဲ့ Kriam တရားဟောဆရာ Sari တို့လည်းဂျာမနီနိုင်ငံကိုချော့ချော့မော့မော့ရောက်ရှိပါပြီလို့ Mr. Kerry ကကြေညာသွားပါတယ်ရှင်
။ American ပြည်သူအနေနဲ့ Iran နဲ့ရယူထားတဲ့ Nuclear အရေးသဘောတူညီချက်ကိုအကောင့်ထဲဖော်တာနဲ့အီရန်အစိုးရကသူတို့ဖမ်းထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးလိုက်တာတွေဟာနှစ်နိုင်ငံကြားအပြုသဘောဆောင်တဲ့ဆက်ဆံရေးကိုပြတာတာဖြစ်တဲ့ဆိုတာအမေရိကန်သမ္မတရွေးကောက်ပွဲဝင်နိုင်ဖို့လှုံ့ဆော်နေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းတွေကတင်းငွေနေနေကသဘောတူလက်ခံခဲ့ကြပါတယ်။သူတို့ကအရှေ့အလယ်ပိုင်းနိုင်ငံတွေအနေနဲ့လဲ IS Islamic စစ်သေးကြွတွေကိုနှိမ်နင်းရေးမှာပို့ပြီးတော့ပါဝင်လှုံ့ဆော်ကြဖို့တိုက်တွန်းသွားပါတယ်။အီရန်ရဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့မြန်မြန်ဆန်ဆန်မလုပ်ခင်မှာဆောင်ရွက်စရာတွေအများကြီးကျန်သေးတယ်စီးရီးယားနိုင်ငံအပေါ်အပြုအမူမျိုးလိုဒေတာထဲမှာသူ့ရဲ့ဆွေးရတဲ့လေရက်တွေနဲ့ပတ်သက်ပြီးအမေရိကန်ကအီရန်ကိုပြားပေးဖို့လိုတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟီလာရီကလင်တန်ကပြောပါတယ်ပြီးခဲ့တဲ့လကစစ်တမ်းကောက်ယူချက်မှာမစ္စစ်ကလင်တန်နောက်ကိုအမိလိုက်လာတဲ့ဗာမောင့်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကလည်းဒီလိုစစ်မဖြစ်ရဘဲနျူကလ িয়ার အရေးသဘောတူညီချက်ရတာနဲ့ နှစ်နိုင်ငံကြားဆက်ဆံရေးပြန်ပြေးလာတာတွေကအထူးကောင်းမွန်တဲ့အလားလာပါလို့ပြောပါရယ်ဒါပေမဲ့သူဆိုရင်တော့ဒီဟီနန်မြို့တော်မှာအမေရိကန်တန်ယုံဖွင့်ဖို့ချက်ချင်းလုပ်မှာမဟုတ်ဘူးလို့ပြောပြီးအမေရိကန်နဲ့ကျူဘာနိုင်ငံကြားမှာနှွေးထွေးတဲ့ဆက်ဆံရေးပြန်လည်တည်ဆောက်ပုံကိုဥပမာပေးပြီးတော့ပြောသွားပါရယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာဒီကနေ့တင်းတင်းလာနေဟာနိုင်ငံသားအခွင့်အရေးဆိုင်ရာကောင်းဆောင်မာတင်လူသာကင်းဂျူနီယာအထိတ်မှပြည်အောင်စုအားလည်းရဖြစ်ပါတယ်။အလဘားမပြည်နယ်မွန်ဂိုမရီမြို့ဘတ်စကားတွေပေါ်မှာလူမဲခီးတွေကိုအစ်စ်နှိမ်ပြီးတော့ခွဲခြားထားတာကိုအောင်မြင်မြင်သပိတ်မောက်တားဆီးခဲ့ပြီးတော့မစ္စတာကင်း1955ခုနှစ်မှာကြော်ကြားလာတာပါ။1950ပြည့်လွန်နဲ့1960ပြည့်လွန်ခုနှစ်တွေမှာဖြစ်ပွားခဲ့တဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုမှာမစ္စတာကင်းကအကြီးကဲဦးဆောင်ပုဂ္ဂိုလ်ဖြစ်ပြီးတော့1963ခုနှစ်မတ်လဝါရှင်တန်မြို့တော်မှာပြောကြားခဲ့တဲ့I have a dream ဆိုတဲ့မိန့်ခွန်းနဲ့လူသံပေါင်းများစွာကိုစိတ်ခွန်အားပေးခဲ့ပါတယ်။သူဟာ1964ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရပြီးတော့တစ်နှစ်ထဲမှာပဲသမိုင်းတွင်တဲ့နိုင်ငံသားအခွင့်အရေးဥပဒေမူကြမ်းကိုသမ္မတလင်ဒန်ဂျွန်ဆန်ကအတည်ပြုလက်မှတ်ရေးထိုးပေးခဲ့ပါတယ်။လာကဒန်တူရရေးဆန္ဒပြတဲ့သပိတ်မှောက်လူမဲအမိုက်ကောက်လုပ်သားတွေကိုကူညီဖို့အတွက်တန်နက်စီပြည်နယ်မန်ဖစ်မြို့ကိုသွားရောက်တဲ့မစ္စတာကင်းဟာ1968ခုနှစ်ဧပြီလ4ရက်နေ့မှာအဲဒီမှာလှုပ်ကြံခံရပြီးတော့ကွယ်လွန်သွားခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပြနေပါတယ်ခင်ဗျာ
လာနေကြတဲ့သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုတွေမှာစိန်ခေါ်မှုတွေရှိနေစေဖြစ်တယ်လို့မြန်မာနိုင်ငံကိုရောက်လာတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလဒီမိုကရေစီအကူးပြောင်းအခြေအနေတွေကိုတွားရောက်လေ့လာတဲ့မစ္စတာဘလင်ကင်ကသူခီးစဉ်အပြီးနေပြည်တော်မှာသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားတာဖြစ်ပါတယ်။အမေရိကန်ဒုနိုင်ငံခြားရေးဝန်ကြီးဘလင်ကင်ဟာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့ဒီကနေ့အစောပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်ဟာမစ္စတာဘလင်ကင်ရဲ့ဒုတိယအကြိမ်မြောက်မြန်မာနိုင်ငံခီးစဉ်ဖြစ်ပြီးခီးစဉ်အတွင်းမှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အဓိကအခန်းကဏ္ဍမှာပါဝင်နေသူတွေနဲ့နေပြည်တော်မှာတွေ့ဆုံပါတယ်။ဒီခီးစဉ်အတွင်းမစ္စတာဘလင်ကင်အစိုးရခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးရွေးကောက်ပွဲလွန်မြန်မာနိုင်ငံရဲ့အလက်ရှိအခြေအနေနဲ့မြန်မာဒီမိုကရေစီအပြောင်းလဲမှာအမေရိကန်အစိုးရရဲ့ပံ့ပိုးပေးမယ်လို့ကတိပေးထားတဲ့ကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့သူ့ရဲ့ခီးစဉ်မတိုင်ခင်ကရန်ကုန်အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ဒီမိုကရေစီလူခွင့်နဲ့အလုံသမားရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးထောမ်မာလင်နော့စကီကလည်းဇန်နဝါရီလ18ရက်နေ့ကနေ19ရက်နေ့ထိမြန်မာနိုင်ငံကိုရောက်ရှိနေတယ်လို့မစ္စတာဘလင်ကင်နဲ့အတူနေပြီးတော့မှမြန်မာအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ။
ဒီလအစောပိုင်းမှာမြောက်ကိုရီးယားကနျူကလ িয়ার လက်နဲ့စမ်းသပ်မှုပြုလုပ်ခဲ့ပြီးတော့နောက်နှစ်ဖက်ကြားဝါရဖြတ်မှုတွေအချိန်မြင့်လာနေတဲ့အချိန်မှာဒီကနေ့တော့မြောက်ကိုရီးယားကတောင်ကိုရီးယားနိုင်ငံနဲ့ကိုမိုးပြန်ဖူပေါင်းတွေနဲ့အစာရွက်တန်ပို့လွှတ်လိုက်ပါတယ်။မြောက်ကိုရီးယားကဇန်နဝါရီလ6ရက်နေ့မှာဟိုက်ဒရိုဂျင်ဘုံစမ်းသပ်လိုက်တယ်လို့ကြေညာခဲ့ပြီးတော့နိုင်ငံတကာအစိုးရတွေနဲ့လေလာအကဲခဲတွေကတော့သူတို့ပြောတာကိုအပြေအဝမယုံကြည်ပါဘူး။စစ်ပွဲကြီးတစ်ခုဖြစ်တဲ့လွယ်လွယ်ကူကူရောက်သွားနိုင်တဲ့စစ်ရေးထိတ်တိုက်ရင်ဆိုင်မှုမဖြစ်ကြပေမဲ့လည်းမြောက်နယ်တောင်ကိုရီးယားတို့ကမှစိတ်တဲ့ရေးရာစစ်စင်မှုတွေအပြိုင်ဆိုင်လုပ်နေခဲ့ကြပြီးတော့စစ်အားပြတဲ့အနေနဲ့စစ်ဖက်ရေးရာအပိုင်းမှာတရုတ်ပြနေကြတာပါ။မြောက်ကိုရီးယားရဲ့လက်နက်စမ်းသပ်မှုဖြစ်ပြီးတော့ရပ်ပိုင်းအတွင်းမှာပဲစစ်မဲ့နယ်မြေတစ်ဆောင်မှာသူ့ရဲ့စခန်းတွေမှာမြောက်ကိုရီးယားအစိုးရစန့်ကျင်ရေးတွေနဲ့ K-pop တချင်တွေကိုတောင်ကိုရီးယားကအတန်ချဲ့ချက်နဲ့အတန်လွှင့်ခဲ့ပါတယ်။ဒါကိုမြောက်ကိုရီးယားကလည်းတံပြန်အတန်ထုတ်လွှင့်မှုတွေနဲ့တုံ့ပြန်ခဲ့ပြီးတော့တောင်ကိုရီးယားစန့်ကျင်ရေးဝါဒဖြန့်စာရွက်တွေကိုမိုးပြန်မှုပေါင်းတွေနဲ့လွှတ်တင်ခဲ့တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်ရှင်။
တူရကီရှစ်တောင်ပိုင်းမှာကာလန်ဘုံပောက်ကွဲမှုကြောင့်ရဲလုံညိုရေးတပ်ဖွဲ့ဝင်3ဦးသေဆုံးပြီး4ဦးဒဏ်ရာရသွားတယ်လို့တူရကီအာဏာပိုင်တွေကပြောပါရယ်။စီးရီးယားနယ်စပ်အနီးဆာနက်ဒေသကအီဒယ်မြို့မှာဖြစ်ပွားခဲ့တဲ့မနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာမျိုးပြောဆိုတာမျိုးမရှိသေးပါဘူး။ PKK ကာဒစ်စတန်အလုံသမားပါတီရဲ့လက်ချက်ဖြစ်တယ်လို့ရဲတွေကဆက်ဆွဲပြောဆိုထားပါရယ်။တူရကီအရှေ့တောင်ပိုင်းကခါတွေကြီးစိုးတဲ့ဒေသက PKK အဖွဲ့ဝင်တွေကိုတူရကီလုံခြုံရေးတွေကအပြင်းထန်နှိမ်နင်းနေတာပါ။တူရကီအမေရိကန်နဲ့ဥရောပသမ္မဂတို့က PKK ကိုအကြမ်းဖက်အုပ်စုအဖြစ်အသိမှတ်ပြုထားတာပါ။1984ခုနှစ်ကစတင်တဲ့တူရကီနဲ့ PKK အကြားအပြန်အလှန်တိုက်ပွဲတွေမှာလူ4000လောက်သေဆုံးခဲ့ပြီဖြစ်ပါရယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံမှာအရန်တပ်ဖွဲ့ဝင်9ဦးထက်မနည်းသေဆုံးပြီးတော့တော်တော်များများဒဏ်ရာရသွားတဲ့ဒီကနေ့က ကာလန်ဘုံဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်နိုင်ငံကတာလီဘန်စစ်သွေးကြွတွေကပြောပါရယ်။မငြိမ်မသက်မှုတွေဖြစ်နေတဲ့ဘလူချစ်စတန်ဒေသမြို့တော်ဖြစ်တဲ့ကွာတာစင်ဂျီဘုံမှာပောက်ခွဲတာလို့ရဲတွေကပြောပါရယ်။စစ်သွေးကြွတွေကနေကြားဆောင်အရန်တက်ဖွဲ့ရင်းနှံကိုပြစ်မှတ်ထားပြီးတိုက်ခိုက်တာဖြစ်တယ်လို့အာဏာပိုင်တွေကဆိုပါရယ်။ပါကစ္စတန်ရဲ့တာလီဘန်ပြောခွင့်ရပုဂ္ဂိုလ်မိုဟာမက်ခိုရာဆာနီကဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ပြောပြီးတော့ရင်းတစည်းပေါ်ပါလာတဲ့သူတွေအားလုံးသေဆုံးသွားတယ်လို့ဆိုပါတယ်။ဒါမို့လည်းဒီစစ်သွေးကြွတွေဟာပုံကြီးချက်ပြောဆိုလို့ရှိတယ်ဆိုပြီးတော့အားလုံးကအသိထားတာပါ။လွန်ခဲ့တဲ့အပတ်တွင်းမှာကာတာမျိုးကပိုလီယိုကာကွယ်ဆေးထိုးပေးတဲ့အဆောက်အအုံအပြင်ဘက်မှာအဲ့ဒီအဖွဲ့ကပဲအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးရဲနဲ့အရန်တပ်ဖွဲ့ဝင်အများပြားပါဝင်တဲ့လူ15ဦးထက်မနည်းသေဆုံးသွားခဲ့ရပါတယ်ရှင်။
အီရန်နိုင်ငံဘက်ဒက်မြို့မှာဖမ်းဆီးခေါ်ဆောင်ခံသွားရတဲ့အမေရိကန်တွေကိုလိုက်လံရှာဖွေဖို့အမေရိကန်နဲ့အီရတ်အစိုးရတို့ပူးပေါင်းဆောင်ရွက်နေပါတယ်။အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျွန်ကာဘီကဒီလိုဖမ်းဆီးခေါ်သွားတာတွေကိုသိရှိရကြောင်းတနင်္ဂနွေနေ့ကပြောဆိုပြီးလူဗနဲ့ဦးလဲဆိုတာနဲ့အသေးစိတ်ကိုတော့အတည်ပြုပြောဆိုတာမျိုးမရှိပါဘူး။အရက်သတင်းဌာနတစ်ခုဖြစ်တဲ့El Arabia ကဘက်ဒက်မှာအမေရိကန်သုံးဦးကိုအီရတ်ပြည်သူစစ်တွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်။လွန်ခဲ့တဲ့လပိုင်းတွေအတွင်းအကြမ်းဖက်သမားတွေနဲ့ IS တွေကိုတိုက်နေတဲ့အီရတ်တပ်ဖွဲ့ဝင်တွေကိုအကူအညီပေးနေတဲ့ပြည်သူစစ်တွေကနိုင်ငံခြားသားဒါဇင်နဲ့ချီပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအီးတန်နာကျော်တို့ကကြီးညာပေးခဲ့ကြတာပါ။သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတလဲတင်ပြပေးချင်ပါတယ်ရှင်။အရင်ဆုံးကတော့ဒီအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဘလင်ကန်ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းနဲ့စပါမယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုတွေမှာစိန်ခေါ်မှုတွေရှိနေဆဲဖြစ်တဲ့အကြောင်းမြန်မာနိုင်ငံကိုမနေ့ကပဲရောက်လာတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောကြားလိုက်ပါတယ်။ရွေးကောက်ပွဲလွန်ကာလဒီမိုကရေစီအကူအပြောင်းလုပ်ငန်းစဉ်တွေကိုအခက်ခတ်ဖို့မြန်မာနိုင်ငံကိုလာရောက်ပြီးတော့ဒီထိတ်တန့်နိုင်ငံကြီးခေါင်းဆောင်တွေနဲ့ပါအမေရိကန်အစ်စ်မြစ်တပ်တမန်ကတွေ့ဆုံခဲ့တာပါ။ခီးစဉ်အဆုံးသက်အဖြစ်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုတော့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မတ်တင်ကြီးလင်းကအပြည့်အစုံပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုအောင်မြင်စွာကျင်းပနိုင်တဲ့အပေါ်အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကချီးကျူးခဲ့ပေမဲ့ရွေးကောက်ပွဲနောက်ပိုင်းမှာလည်းနိုင်ငံရေးစီးပွားရေးအပါအဝင်တခြားစိန်ခေါ်မှုတွေကိုရင်ဆိုင်ရအောင်ပဲလို့တတိပေးခဲ့တာဖြစ်ပါတယ်။ခီးစဉ်အဆုံးသက်အဖြစ်နေပြည်တော်မှာသတင်းတောက်တင်တဲ့တွေ့ဆုံစဉ်မှာAmerican Assembly Tandeman Blinken ကပြောဆိုခဲ့တာပါ
The coming transition is but one milestone on the road to full democracy.
နာမည်အတွင်ကူပြောင်းရေးစီစဉ်နေရဒီမိုကရေစီပြည့်ဝထွန်းကားရေးအတွက်အရေးကြီးတဲ့သမိုင်းမှတ်တိုင်တစ်ခုသာဖြစ်ပါတယ်။ဖြစ်ရစင်ခုံမှုတွေအများပြားရှိမယ်ဆိုတာလည်းကျွန်တော်သိပါတယ်။စီဝါရေးဖွံ့ဖြိုးမှုတွေကိုပြည်ချင်းပြည်မြန်ဆန်စားဝင်ရဖို့လိုသလိုရရှိခံမှုလည်းလိုပါတယ်။အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းတွေလည်းရှေ့ဆက်ကြရအောင်ပါပါ
။ခီးစဉ်တွင်တွေ့ဆုံခဲ့တဲ့ဒေါအောင်ဆန်းစုကြည်နဲ့သူဦးဆောင်တဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆက်ဆံရေးတွေခိုင်မာအောင်ဆက်လက်တည်ဆောက်သွားဖို့ရည်ရွယ်ထားတယ်လို့လည်း Mr. Blinken ကပြောဆိုခဲ့ပါတယ်။ NLD ပါတီဦးဆောင်တဲ့အစိုးရတင်တဲ့အတူလက်တွဲပြီးမြန်မာနိုင်ငံကိုဆက်လက်ကူညီပံ့ပိုးသွားမယ်လို့လည်းကတိပြုပြောကြားခဲ့ပါတယ်
။ I'm very much looking forward to working closely with the new government.
ဒီနေ့တည်းမှာတက်တက်လာမယ့်အစိုးရအသင်းနဲ့လက်တွဲလှုပ်လှုပ်ဖို့လည်းမျှော်လင့်ထားပါတယ်။အမေရိကန်အနေနဲ့မကြသေးတဲ့နှစ်တွေကလေးကမြန်မာနိုင်ငံကိုပံ့ပိုးကူညီမှုတွေရှိခဲ့တယ်လို့အစိုးရအသင်းလက်ထက်မှာလည်းတွန်းမြင့်ဆောင်ရွက်လိုတဲ့အကြောင်းပြောကြပါတယ်
။အမေရိကန်အစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့နဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ခန္ဓာဆောင်ကနေအားဖြစ်ကူညီဖို့ရှိနေတယ်လို့လည်းဒုဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်။အမေရိကန်အစိုးရရဲ့ကူညီထောက်ပံ့မှုတွေဟာမြန်မာပြည်သူတွေအတွက်သာဖြစ်ပြီးအာရှမှာအင်အားကြီးလာတဲ့မြန်မာအိမ်ကြီးချင်းတရုတ်နိုင်ငံကိုချိန်ငွေရှာညှိဖို့လုပ်တာမဟုတ်ဘူးလို့လည်း Mr. Blinken ကသတင်းထောက်တစ်ယောက်ရဲ့မေးမြန်းမှုကိုတွေ့ဝိုက်ဖြေကြားသွားပါတယ်
။ Our engagement in Myanmar, our work with the government, with the people, is about Myanmar. It's not about anyone else or any other country, including China.
မြန်မာနိုင်ငံနဲ့ကျွန်တော်ထိတွေ့ဆက်ဆံနေကြတွေ့ဆိုရလူလူနဲ့လက်တွဲလုပ်ကင်နေကြတွေကမြန်မာနိုင်ငံအတွက်သာဖြစ်ပါတယ်။ဒါတရုတ်နိုင်ငံအပါအဝင်တခြားဘာအကြောင်းတွေကြောင့်မှမဟုတ်ပါဘူး။မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံအပါအဝင်အိန္ဒိယနိုင်ငံအနေနဲ့အကောင်းဆုံးဆက်ဆံရေးတွေထူထောင်နိုင်လိမ့်မယ်လို့လည်းအခိုင်အမာမျှော်လင့်ပါတယ်
။လက်ရှိသမ္မတဦးသိန်းစိန်အစိုးရအနေနဲ့လည်းအမှုရင်ဆိုင်နေရတဲ့ဆန္ဒပြကြောင်းသားတွေဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စကိုပြီးပြတ်အောင်ဖြေရှင်းပြီးထိမ့်သိမ်းထားရတာနေလွှတ်ပေးဖို့ကိုလည်း Mr. Blinken ကတိုက်တွန်းလိုက်ပါတယ်။ American ဒုတိယနိုင်ငံခြားရေးဝန်ကြီး Blinken ရဲ့အခုနောက်ဆုံးဒုတိယအကြိမ်မြန်မာနိုင်ငံခီးစဉ်တွင် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ရုံနဲ့မှာက သမရဦးသိန်းစိန်ကာကွယ်ရေးဝန်ကြီးဌာနကဒုတိယဗိုလ်ချုပ်ကြီးဆိုဝင်းတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်
။ဒါတော့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဘလင်ကန်ရဲ့မြန်မာနိုင်ငံခီးစင်အဆုံးသက်သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မတ်သိန်ကီလင်းကတင်ပြပေးသွားတာပါရှင်။ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့သတင်းကိုလည်းဆက်ပါဦးမယ်။အစိုးရနဲ့အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ RCSSSA တောင်ပိုင်းနဲ့အပြည့်ရလက်မှတ်မထိုးထားတဲ့ TNLA တောင်တက်တို့ရှမ်းပြည်နယ်တီဘောမြို့နယ်ထဲမှာတိုက်ပွဲအပြင်းထန်ဖြစ်ပွားပြီးတော့အကြဆုံးတွေလည်းရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။တိုင်းပြည်လုံးပြစ်ခတ်ရေးစစ်အကြုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းနေပြည်ပိုင်နဲ့အငင်းပွားမှုတွေနဲ့အတူဒီတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအခြားမှာဖြစ်ပွားနေတဲ့ပြည်ပခန့်တွေရဲ့နောက်ဆုံးအခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်တီဘောမြို့နယ်ခွန်ဟောက်ကျေးရွာအနီးမှာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းတပ်နဲ့ TNLA တအောင်းမျိုးသားလူမျိုးရေးတပ်တို့ကြားဒီကနေ့တနင်္လာနေ့မနက်ပိုင်းမှာပဲတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တာပါ TNLA ရဲ့တအောင်းတပ်ပြောခွင့်ရမိုင်းအိုက်ကျော်ကတော့သူတို့ထိန်းချုပ်ရာနယ်မြေမှာ SSA တောင်ပိုင်းတပ်တွေကစတင်တိုက်ခိုက်ခဲ့ရာကတိုက်ပွဲဆဖြစ်ခဲ့တာလို့ပြောပါတယ
်ဒီနေ့မနေ့အစောပိုင်းမနက်6နာရီခွဲကျော်လောက်ကဒီနမ်ဆာနဲ့တီဘောအစပိုင်းမှာတော့ဖွဲ့ဖွဲ့စည်းနေသမားအရေးစိုးဖွဲ့ကကျူပြီးရောက်လဲရောက်မှအဲ့မှာကျွန်တော်ဖွဲ့ကိုရင်ဆိုင်မှစပစ်တဲ့ပြည်မှန်နှစ်ဖက်ပြန်လာပြခတ်မှုဖြစ်တဲ့အာနှစ်ဖက်ဒီခိုက်ကြဆုံးမှုတော့ရှိတယ်ပြောမစတော့အာအာဆီယားဖွဲ့ကအဲဒီလက်မှတ်ထိုးပြီးနောက်ပိုင်းမှာကျွန်တော်ဒေတာကိုပြန်ရောက်လာတဲ့နည်းမျိုးလာတူတဲ့တဘောရှိတယ်ခင်ဗျာမနေ့ကလည်းတိုက်ပွဲဖြစ်တဲ့သူတို့လည်းကြောင်းမဲ့ပဲမနော်အာဆက်ဆက်ဖြစ်တဲ့အချိန်မှာသူတို့တဖွဲ့ပဲဖြစ်တဲ့နောက်၈နိုင်ကျော်လာတဲ့အချိန်ကျတော့ဒီအစိုးရတပ်ကပြန်ပြီးပြစ်ကူပေးတယ်တဖက်ကလည်းဟိုပဲမန်ကောမျိုးနဲ့ခွဲပဲလဲတဲ့လာမှာစကူပြီးတယ်ဒီဆိုလို့ကျွန်တော်ဒီအစီလက်မထိုးပြီးတာဖွင့်နေဆိုရင်ပြန်ပေါင်းမှဒီလက်မမထိုးသေးတာဖွင့်ပြန်ဆက်ပြီးတိုက်တယ်လို့မြင်တယ်
တတိုင်းမြေလုံးပြည့်ခတ်ရေးဆေးရေးစာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းနယ်မြေပိုင်ဆိုင်မှုအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ခိုက်မှုတွေပေါ်ပေါက်နေရတာပါရှမ်းပြည်တပ်မတော်တောင်ပိုင်းကတော့အောက်ခြေတပ်တွေကြားဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေကိုတွဲဆုံဖြေရှင်းမှုလိုတယ်လို့ပြောပါတယ်ပြည်ထနာတွေကိုလည်းညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ညှိနှိုင်းမှုနဲ့ပြည်လည်မှုရအောင်ကြိုးပမ်းနေပါတယ်လို့ RCSSSA ရဲ့တောင်ပိုင်းပြောခွင့်ရဘူမူကြီးဆိုင်လာကပြောပါတယ
် UNFC ကဒီပိုင်းတာဝန်ခံတွေနဲ့ကျွန်တော်တို့ဥက္ကဋ္ဌကြီးတွေ့ဆုံဆွေးနွေးတဲ့နေရာမှာလဲကျွန်တော်တို့ဥက္ကဋ္ဌကြီးကဒီလက်ရှိပြဿနာတွေကိုနယ်မြေဒေသအချင်းချင်းအဲမပြေလည်မှုတွေနားလည်မှုလွဲပါတာတွေကစပြီးဖြစ်တဲ့အကြောင်းအာနယ်မြေခံတတ်မှုအချင်းချင်းညှိနှိုင်းကြပါမပြစ်မခတ်ကြပါနဲ့မပြစ်မခတ်ဘူးဆိုရင်တက်ပေါ်ကဖြစ်လာကြမှာရှိပါဘူးဆိုပြီးတော့ UNFC ကတာဝန်ရှိတဲ့လူတွေနဲ့ဆွေးနွေးသွားပါတယ်ဒီ TNLA ဟာလည်းကျွန်တော်တို့ရဲ့ရန်သူမဟုတ်ပါဘူးကျွန်တော်တို့တိုင်းရင်းသားတပ်တွေအချင်းချင်းဖြစ်ပါတယ်အဲဒါကြောင့်သူတို့ကစပြီးမပြစ်မခတ်ဘူးဆိုရင်တော့တိုက်ပွဲကဖြစ်เสียအကြောင်းမရှိပါဘူ
းအခုလိုမျိုးနယ်မြေပိုင်နဲ့အငင်းပွားမှုတွေနဲ့နှစ်ဖက်အောက်ခြေတပ်တွေထိတွေ့မှုဖြစ်ရတာကတော့ NCA လက်မှတ်ထိုးမှုမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အားလုံးပါဝင်မှုမရှိတာကြောင့်ဖြစ်တယ်လို့ UNFC ရဲ့တွဲဖက်အတွင်းမှုဦးထွန်းစောကပြောပါတယ်
NCA အကြောင်းအဲ့ဒါကြောင့်ဖြစ်နေတာပေါ့ NCA မှာအားလုံးပါဝင်ခွင့်မပြုလို့ဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါကြောင့် NCA မှာအလုံးပေါင်းဝင်ရအောင်အစိုးရဘက်ကသဘောထားကြီးကြီးနဲ့လုပ်ဖို့လိုပါတယ်အထူးသဖြင့်တက်မတော်ဘက်ကပေါ့လေနော်ကျွန်တော်တို့ဒီအလုံးပေါင်းဝင်ရေးကိုခွင့်ပြုပြီးတော့မှကျွန်တော်တို့ဒီဖြစ်နေတဲ့မြေပြင်အနေထားတွေနောက်ပြီးတော့မှနေမြေပန်းချမှုတွေအဲ့လိုသဘောပိုင်းမှာဖြည့်ရှင်းမှပဲကျွန်တော်တို့ရမယ်ထင်ပါတယ်ဒီကြတာတစ်ခုကတော့ကျွန်တော်တို့မဆွေးနွေးပဲနဲ့ကိုဒီပြဿနာပြေလည်နိုင်ကြအကြောင်းမရှိပါဘူး
မြန်မာနိုင်ငံတွင်းမှာလက်နက်ကိုင်ပဋိပက္ခတွေခြုံငင်ရေးစစ်ရေးကိုနိုင်ငံရေးနီလတ်နဲ့ပြည်လည်အောင်ဖြည့်ရှင်းနိုင်ရေးဆိုတဲ့နိုင်ငံရေးမူပေါင်းတွေချမှတ်နိုင်မှုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပပြီးတော့အပြည့်ရှာနေကြချိန်မှာပဲအပြည့်ရမထိုးထားတဲ့ရှမ်းမြောက်ပိုင်းတပ်ရခိုင်တပ်တအောင်းတပ်စတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့မြန်မာစစ်တပ်ကြားစစ်ရေးတင်းမာမှုတွေဖြစ်နေသလိုဒေသတွင်းမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေမှာလည်းစားနဲ့ရိတ်ခါနောက်ရာသီဥတုအေးတဲ့ဌာနကြောင့်နေထိုင်ရေးနဲ့အရေးပေါ်ဆေးဝါးအကူအညီတွေလိုအပ်နေတဲ့အခက်အခဲတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်ရှင်
။ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေပြန်လည်ပြင်းထန်နေတဲ့နောက်ဆုံးအခြေအနေကိုမဆုမုံကစူးစီးတင်ပြပေးခဲ့တာပါရှင်။ဖားကန်ဒေတာကြောက်စိမ့်တူဖော်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ဆိုတာကိုလည်းတင်ပြပေးချင်ပါတယ်။ကချင်ပြည်နယ်ဖားကန်ဒေတာမှာကြောက်စိမ့်တူဖော်တဲ့လုပ်ငန်းတွေကိုမကြသခင်ကစလို့အချိန်မြင့်လှုပ်ဆောင်လာတာမှာရင်းနဲ့ဆက်ရညားကြီးတွေပုံမှုအသုံးပြုနေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့အနာဘန်တွေကဒီကနေ့စတင်စစ်ဆေးနေပါတယ်။ကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေအလုံးကျုံလုတ်ကန်နေတဲ့ဆိုပြီးဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲစည်ရင်းနဲ့ဆက်ရန်နေရာကြီးတွေစည်ရစည်ရင်းကိုဒီဘို့အစိုးရနဲ့အချင်းပြည်နယ်အစိုးရတာဝန်ရှိသူတွေကဝင်ရောက်စစ်ဆေးခဲ့ကြတာပါ ဖကန်ဒီတာကနောက်ဆုံးခြေနေတွေကိုတော့ VOA မြန်မာပိုင်းသတင်းတော်ကုမှုစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ဖကန်မျိုးနယ်လုံခင်ကျေးရွာအုပ်စုကကြောက်စင်းကုမ္ပဏီတွေရဲ့ယင်ရန်တရားတွေကိုစနေနေ့ကစတင်စစ်ဆေးနေပြီးဒီကနေ့အဆုံးသတ်မှာဖြစ်ပါတယ်။လက်ရှိစစ်ဆေးနေတဲ့အခြေအနေကိုတော့ဖကန်ဒီတာကရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကအခုလိုပြောပါတယ်။
သူတို့ဒီစစ်စစ်နဲ့ရင်းနေရရအားလုံးရသူတို့ရဲ့ဒီပုံမှန်ဆိုင်မှာအားလုံးလာစုပြီးထားတယ်။ထားပြီးတော့မှအဲ့ဒီမှာတက်ဆိုင်ရဌာနဆိုင်ရပုဂ္ဂိုလ်ကြီးတွေလာရှိတယ်။နောက်ပိုင်းမှာအောက်ခြေသိမ်းလုံးမဲ့အဖွဲ့ကြီးတွေတော့သူဒီအဖွဲ့ကြီးငင်းကားဖွဲ့အဲ့ဒီအဖွဲ့ကြီးမှလောက်ကြတဲ့အနေအထားမျိုးတွေ့ရတယ်ဗျ။အတချို့လည်းပြင်ရနေရဤတဲ့များတယ်ရခါကျတော့အမြင်ကောင်းအရှောကျင်းတဲ့လူတွေဒါမျိုးရှိကောင်းလည်းရှိမှာပေါ့အဲ့ဒါလေးတချို့ခွတ်တာပြုတာပညာလေးတွေရတော့ရှိပါတယ်ဒါမဲ့အခုဘာပဲပြောခုနောက်ပေါင်းနေထားကြတော့အတော်လေးတဲ့တဘောပေါက်လာကြပါတယ်အဲ့တော့ဟိုပူပေါင်းပါဝင်ဆောင်ရွက်မှုလေးတွေရှိတာတဲ့ခါကျတော့လုံအားဖြည့်ပြည့်ရလို့တော့ကျွန်တော်ဒီလိုတော့မြင်တာပေါ့
လောလောဆယ်မှာတော့လုံခင်ကြီးရွာအုပ်စုကိုစစ်ဆေးနေပြီးနောက်ပိုင်းမှာအင်းမြတရားအုပ်စုစိတ်မှုအုပ်စုစတဲ့ကြံတဲ့နယ်မြေတွေကိုဆက်လက်စစ်ဆေးမှာဖြစ်တယ်လို့အနည်းဆုံး10ရက်လောက်အချိန်ပေးဆောင်ရွက်မှာပြီးစီးနိုင်မယ်လို့လည်းသုံးသပ်ပါတယ်။လက်ရှိရင်ရန်ရာစင်းတွေကောက်ယူပြီးရင်ထိန်းချုပ်ဖို့လွယ်ကူလာနိုင်မွယ်ရှိကြောင်းလည်းဆက်ပြောပါတယ
်။တရားမဝင်လာတဲ့ဟာရောတရားဝင်လာတဲ့ဟာရောခုနလိုင်းစင်းရှိနေရှိတဲ့ဟာရောရှိတဲ့ဒါရဲ့အားလုံးကိုတရားဝင်ပြအောင်သူတို့ရှင်းနေပြီကြောက်ရှောက်မယ်ကောက်ပြီးတော့မှဒါတွေကိုလိုင်းစင်ချပေးတာချမယ်အခွင့်ဆောင်လေးနဲ့ဆောင်မယ်အဲ့တော့နောက်ပြီးတော့မှတိကျတဲ့အစင်းတစ်ခုတော့ရလာမှာပေါ့ဗျာအဲ့ဒီပုံမှန်နေပြီးမှကျွန်တော်တို့နောက်ဆက်တွဲအနေနဲ့ဘယ်လိုထိချုပ်မှာဘယ်လိုလုပ်မှာဆိုတဲ့အနေအထားလေးလာမှာဒါပထမဦးဆုံးပနာမအဖြစ်မဲ့ရှိသေးတယ်ဆိုတဲ့အခါကျတော့သူချက်လက်ခံလို့မှလာရင်ကျွန်တော်နောက်ထပ်လုပ်မယ်အလုပ်ကိစ္စလေးမှာလုပ်ငန်းကြီးလုပ်ခိုင်းရတာအဖြစ်ဒီမှာဖြစ်ပါတယ်ဒါပနာမအချိန်ကလို့ပဲကျွန်တော်ယူတို့တော့မြင်တာပေါ့ဗျာ
ဒီလိုဖားကန့်ဒေတာတွင်စီးရင်ကောက်ယူရမှာတချို့ကုမ္ပဏီတွေကရင်ရန်ညားတွေကိုရွှေပြောင်းတိုးဝက်တာတွေရှိတယ်လို့လည်းဖားကန့်ဒေတာကန်တဦးကပြောပါတယ်
။လွန်ခဲ့တဲ့3ရက်နေ့ကဘုလိုချောင်းဟိုဘက်ကန်ဟိုဆိုတော့ကားရည်ည7နာရီလောက်မှာတော်တော်လေးအဲ့ဘက်ကိုမောင်းသွားလိုက်တာ။အဲ့ညမှာတန်းစီထားတာအဲ့လိုမျိုးပြီးတော့လူအင်းရနဲ့တော်တော်လေးဖွဲ့လိုက်တဲ့ပုံရတာ။အဲ့မှာကျွန်တော်ရှိရတော့နေရာနဲ့300ကျားမှရှိမှာစမ်းလား။ Before ကောမြေတဲကားရည်ရောပေါ့နော်။
ဖကန်ဒေတာကန်တွေရဲ့စိုးရိမ်မှုကိုတော့သူကအခုလိုဆက်ပြောပါတယ
်အခုကကားအရေးအတွက်ကလည်းများတယ်ဒီအစုလက်အပြုံလက်ဖြစ်နေတဲ့ကိစ္စတွေကဘာနောက်ဆက်တွဲဘာဖြစ်လာဆိုရင်တိုင်းမှုခဏခဏဖြစ်လာအဲ့ဒါပဲအတိအကျအဲ့ဒါကိုကျွန်တော်တို့ဖကန်ဒေတာကန်ပြည်သူတွေလုံးဝမလိုတော့ခင်ဗျအခုကျွန်တော်တို့အရန်ကြောက်နေတာတခုရှိတယ်အခုဒီကိုလိုချောင်းကျွန်တော်တို့ဒီမစိုးရံဆိုင်ရရတိရဟိုဘက်ကားမှာဘာဖြစ်နေလဲဆိုတော့ပြောမစင်ကျွန်တော်တိရတလောက်ကတော့ဒီမြို့နယ်မှာကမောကိုက်300အကွာပြည့်ပြပါလို့ပြောတာအခုကကိုက်300တော့မှမရှိဘူးဒီစားကလိုရပို့ပြီးတော့ညှင့်နေတဲ့ခါကျတော့မနစ်ကထက်ပို့ပြီးရေကြီးမှတအားကြောက်နေတာဒီညစာပြီးတော့ဥလူချောင်းပိတ်ပြီးတော့ကျွန်တော်လုံခင်ဖကမြို့နယ်တမြို့လုံးကျွန်တော်တို့အဲ့ဒီရေလမ်းကြောင်းထဲပါတော့မှကျွန်တော်တို့ကကြောက်နေတာအဲ့ဒီကိစ္စနဲ့ကျွန်တော်တို့ဌာနထုတ်ပို့ခဲ့တာနောက်ထပ်လည်းကျွန်တော်ထုတ်ပို့အောင်မှတကယ်လို့သူတို့ပြောတာမလိုက်နိုင်ဘူးဆိုလို့ရှင်
အခုနှစ်ပွင့်လင်းရသည့်စတင်ချိန်မှာဖကန့်ဒေတာကိုတရုတ်နိုင်ငံဘက်ကမြေတဲကားတွေတူဖို့ရေးရန်ရရီအလုံးအင်းနဲ့တင်သွင်းပြီးအလွန်ကျွံတူဖို့ခဲ့တဲ့နောက်မြေစာပုံပြိုကျတာကြောင့်လူတွေရတဲ့ချီပြီးတည်ဆုံးခဲ့ရပါတယ်။အစိုးရသည့်လက်ထက်မှာတင်းကျပ်မှုတွေရှိနိုင်တာကြောင့်အလွန်ကျွံတူဖို့နေကြောင်းနဲ့ဒီလိုတူဖို့ရာတွေရက်ဆိုင်မှုဝေဖန်တန်တွေထွက်ပေါ်လာတဲ့အခါမှာတော့ဖကန့်ဒေတာတွင်ကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော်ရေးရဝန်ကြီးဌာနကဒီဇင်ဘာလအတွင်းမှာဝင်ရောက်စစ်ဆေးခဲ့တယ်လို့ဒီနှစ်ဆန်းမှာတော့ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တချို့ကိုခေါ်ယူစစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ
်။သောရရှင်များရှင်မြန်မာနိုင်ငံမှာစစ်အစိုးရတွေလက်ထက်ကလုပ်ခဲ့တဲ့စီမံကိန်းတွေမှာပတ်ဝန်းကျင်ထိခိုက်မှုတွေဒေသခံတွေနဲ့နာဆုံးရှုံးမှုတွေကြောင့်ဆန့်ကျင်ကန့်ကွက်မှုတွေကြုံခဲ့ရပါတယ်။ဆန္ဒပြကန့်ကွက်မှုတွေကြောင့်ဆိုင်းငံ့ထားခဲ့တဲ့မြစ်ဆုံစီမံကိန်းလက်ပ ောင်းတောင်ကျင်းနီတူဖို့ရေးစီမံကိန်းမကြာခဏထိခိုက်တေကျေမှုတွေကြုံနေရတဲ့ဖားကန့်ဒေတာကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေလို့ဖွံ့ဖြိုးရေးနဲ့တွဲပါလာတဲ့ပြဿနာတွေကို NLD ဥဆောင်တဲ့အစိုးရတဲ့လက်ထက်မှာဘလို့နီးလန်းတွေနဲ့ကင်တွယ်ဖြေရှင်းတင်ပါတယ်ဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေဖြစ်စေခြင်းတဲ့ဆန္ဒတွေဖြစ်တဲ့နယ်လို့ယူဆတာတွေကိုပါဝင်ဆွေးနွေးကြဖို့ VOA ကဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေလိုက်အစီအစဉ်ကကျေးဇူးပါရှင်။
ာရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုဒီခါကတော့ဒီအချိန်မြင့်လာနေတဲ့လက်ဘရောင်းတောင်ဒေသကဆန္ဒပြပွဲတွေအကြောင်းကိုဆက်ပါဦးမယ်။စကိုင်းတိုင်းဆလင်းကြီးမြို့နယ်တွေကလက်ဘရောင်းတောင်ချင်းဒီစီမံကိန်းဖျက်သိမ်းပေးရင်းနဲ့နင်းနာကြေးပေးဖို့ဒီဒေသခံတောင်သူတွေရဲ့တောင်းဆိုဆန္ဒပြမှုတွေအချိန်မြင့်လာနေတာမှာဒီနေ့ဆန္ဒပြမှုတွေအထွန်းမှာတော့ရဲတပ်ဖွဲ့နဲ့ထိတ်တန့်ရင်ဆိုင်မှုတချို့လည်းရှိခဲ့ပါတယ်။ဒေသရင်းကအဓိကဆက်သွယ်ရာလမ်းကြောင်းတစ်ခုဖြစ်တဲ့ပသိမ်မုံရွာကားလမ်းပိတ်ဆို့တဲ့အထိဆန္ဒပြပွဲတွေဖြစ်ပေါ်နေတာပါလက်ဘရောင်းတောင်ချင်းဒီစီမံကိန်းနဲ့ပတ်သက်လို့တင်းမာနေတဲ့နောက်ဆုံးအခြေအနေတွေကိုတော့ဗီယိုမြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်လက်ဘရောင်းတောင်ချင်းဒီစီမံကိန်းကိုအကောင့်ထဲပေါ်ဆောင်ရွက်နေတဲ့မြန်မာဝပ်ပေါင်းကုမ္ပဏီပိုင်းမြေအဖြစ်သိမ်းဆည်းထားတဲ့နေရာမှာထိတ်တဲ့ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးဒီကနေ့တနင်္လာနေ့မှာလဲဒေသခံရာကနန်းလောက်ဟာသူတို့ကိုပိတ်ဆို့ထားတဲ့ရဲအင်အားတွေရှေ့မှာဆန္ဒပြနေကြပါတယ်တနင်္လာနေ့နေ့လယ်တနားရီကျော်အချိန်ကစပြီးဒေသခံတွေကမြန်မာဝန်ပေါင်းကုမ္ပဏီဘက်ကိုဆန္ဒပြမှာကိုစိုးရိမ်ပြီးရဲအနာပိုင်တွေကပိတ်ဆို့တားဆီးထားတယ်လို့လည်းတောင်သူတဦးကဆိုပါတယ
်တနားရီတော့ရောက်တယ်ရဲတွေလူကင်းအားနဲ့သူစုကျိုးတွေနဲ့ပိတ်ထားပါတယ်အဲအဲ့ဒီမှာတခြားကားတွေခရီးဝေးတွေရောကားဆိုင်ကယ်ရောခရီးတွေကားတွေရောကစီးတန်းကြီးပေါ့နော်အခုနေ့တော့ဥပိုင်ဝန်မောင်းဆိုပြီးတော့ခေါင်းတွေနဲ့ဒီမှာတော့အချိန်စာတိုက်ပြီးတော့တခါတည်းမောင်းထုပြီးတော့ကျွေးကြော်လာကြတော့တာခုချိန်ဒီတို့တာဝန်ခံတဲ့လူကမရှိဘူးတ
ဲ့တနင်္ဂနွေနေ့မှာတော့အင်ဂျင်တောင်ဘက်ကနေမြမဝန်ပေါင်းကုမ္ပဏီစိုက်ထဲကိုဝင်ရောက်ပြီးနင့်နာချင်းမယူထားတဲ့တင်းစီထားတဲ့မြေယာတွေပေါ်မှာတန်ဆူးချိုးကာယံထားတာအုတ်တိုင်များစိုက်ထူထားတာကိုဆန္ဒပြနေတဲ့တောင်သူတွေကဖယ်ရှားခဲ့တဲ့အတွက်ပြင်းမာမှုတွေဖြစ်ခဲ့ပြီးဒဏ်ရာများရရှိခဲ့တယ်လို့လည်းဆိုပါတယ်အင
်ဂျင်တောင်ဘက်ကနေပြီးတော့သူတို့ဆူးချိုးတွေတော်သေးယူမထားတဲ့အခင်းတွေသူဆူးချိုးတွေဆွဲချုပ်တဲ့ဟိုဘက်ကလည်းဗတ်နဲ့ထူတယ်ဒီဘက်ကလည်းလေးကွာတွေနဲ့ပေါ်ထူကြတာအဲဒီဘက်ကဒေသခံနှစ်ဦးတန်းရရပါလေ
အခုနောက်ဆုံးတင်းမာမှုအခြေအနေနဲ့ပတ်သက်လို့မြန်မာဝန်ပေါင်းကုမ္ပဏီကိုတော့ဆက်သွယ်လို့မရခဲ့ပါဘူးဆန္ဒပြနေတဲ့တောင်သူတွေကတော့စလင်းကြီးညွန့်နယ်ရဲစခန်းကပုံမှန်18နဲ့အရေးယူဖို့ပြင်ဆင်နေတယ်လို့လည်းတောင်သူတွေကဆိုပါတယ
်သူတို့ဆန္ဒပြပါတယ်ဆိုပြီးတော့ပုံမှန်18နဲ့စလင်းကြီးညွန့်နယ်ကမှုခွန်ထားနေတယ်ဥပိုင်ဘက်ကတော့အခုနေတော့ဘာမှညီနိုင်ဆွေးနွေးခြင်းနဲ့တာဝန်မယူဘဲနဲ့ဒေသခံတွေကိုဖာဝနာထုတ်လိုက်အခုပုံမှန်18တွေနဲ့တရားစွဲလိုက်ဖြစ်နေတာအခုကကြောင်မြင်ပြနေတာရေရှင်တွေကိုတခါတည်းသူကပုံမှန်တွေတက်ပြီးတော့အမှုတွေဖွင့်နေရတာ
လူရင်အားဆိုင်ရာတွေကိုတုံးပြီးလှုပ်ဆောင်နေတဲ့ကျင်းဒီစီမံကိန်းကိုဒေသခံတွေကလည်းဤအမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြနေကြတာပါ2012ခုနှစ်တုန်းကတော့ကန့်ကွက်ဆန္ဒပြနေတဲ့တပိတ်စခန်းတွေကိုအင်အားသုံးဖြိုခွဲခဲ့တာကြောင့်တန်ခါနဲ့အရက်သား100လောက်အပြင်းထန်ဒဏ်ရာများရခဲ့တာပါဒီဖြစ်ရပြီးဒေါက်တာဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စစ်ဆေးပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီအစီရင်ခံစာပါအချက်လက်တွေကိုလိုက်နာခြင်းမရှိဘူးလို့လည်းကော်မရှင်အဖွဲ့ဝင်တွေကဆိုပါတယ်ဒီစီမံကိန်းကိုအရင်တုန်းကကုမ္ပဏီနှစ်ခုကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လဲချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝန်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ပါတယ်ဒီနောက်မှာတော့ဒေသခံတချို့ကိုမြေယာနှစ်နာကြီးပေးခဲ့ပြီးမဲ့တန်ရာတန်ကြီးပေးတာမျိုးမဟုတ်ဘူးဆိုပြီးဒေသခံတွေကဆိုပါတယ်အခုဆန္ဒပြသူတွေဟာမြေယာကိုဘလွန်နီးနဲ့မှရောင်းမှာမဟုတ်တဲ့အကြောင်းနဲ့သူတို့မြေယာတွေကိုစိုက်ပျိုးလို့မရအောင်တန်ဆူးချိုးခတ်လိုက်တဲ့အတွက်တနစ်စာတီးနှံရောကြီးပေးဖို့တောင်းဆိုနေတာလို့ဆိုပါတယ်ရှင
်လက်ဘရောင်းတောင်ချင်းဒီစီမံကိန်းဖျက်သိမ်းပေးဖို့တောင်းဆိုဆန္ဒပြနေတာတွေအချိန်မြင့်လာနေတယ်ဆိုတာကိုထိုင်းချေဆိုင်သတင်းတောင်မတ်အေးမာကတင်ပြပေးသွားတာပါView American တိုင်းရဲ့တနင်္လာနေ့ညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။မကြခင်မှာတော့ဒီတနင်္လာနေ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်နောက်တက်တန့်ရောင်သတင်းတော်နဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ BOA American တန်ရဲ့2016ခုနှစ်ဇန်နဝါရီလ18ရက်တနင်္လာနေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ25 32နဲ့50ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။စီးပွားရေးကဏ္ဍနောက်ကမ္ဘာပေါ်ကထင်ရှားကြော်ကြားသူတွေရဲ့အကြောင်းသတင်းတူတူထွက်ထွက်တွေကိုစူးစီးတင်ပြပေးနေတဲ့တက်တန်ရောင်သတင်းလွှာအစီအစဉ်။နောက်သူယုံချီယာနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုနားဆင်ကြရမှာပါ။
daily mom ကျတော့ website လေးတစ်ခုကိုစောင့်လုပ်ထားပေးတယ်အဲ့ website ပေါ်မှာ daily mom မှာရနိုင်တဲ့များပစ္စည်းအမျိုးပေါင်း1000ကျော်ကိုတင်ထားပေးတယ်ဓာတ်ပုံနဲ့ဈေးနှုန်းနဲ့အညီအ
ဲ့ဒါမြန်မာနိုင်ငံမှာဒီ internet online ပေါ်ကနေပြီးတော့ဘလို့အယောင်းဝယ်တွေနဲ့စီးပွားလုပ်ကိုင်နေကြပြီလဲဆိုတော့ကိုတော့မကြခင်တစ်ဆက်မဲ့ blogger တွေပြောသမျှအစီအစဉ်မှာနားဆင်နိုင်ပါတယ်အခုအရင်ဆုံးကတော့စီးပွားရေးခဏကိုထုတ်လွှင့်ပေးပါမယ်ရှင်ရွေးကောက်ပွဲအနိုင်ရ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဘလို့စီးပွားရေးမူဝါဒတွေချမှတ်ချစ်သုံးမလဲဘလို့ policy တွေကိုဦးစားပေးလှုပ်ဆောင်တင်တယ်လဲဆိုရတဲ့ပတ်သက်လို့အရင်ကဒီဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးသန်းလွင်ကိုဆက်သွယ်မေးမြန်းပြီးတော့ကိုဇော်ဝင်းလိုင်ကဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်
မလူလူကရွေးကောက်ပွဲမှာတခဲနဲ့ထောက်ခံပေးပြီးရွေးကောက်တင်မြောက်လိုက်တဲ့ဒီမိုကရေစီအစိုးရအသစ်မကြခင်ဖွဲ့စည်းတော့မှာဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်တက်လာတဲ့အခါလက်ရှိအစိုးရလက်ထက်မှာဆောင်ရွက်ခဲ့တဲ့စီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲရေးကိစ္စတွေကိုဘယ်လိုဆက်လက်အကောင်အထည်ဖော်သွားမလဲ။ဘယ်လိုမူဝါဒအသစ်တွေကိုချမှတ်လှုပ်ဆောင်သင့်တယ်လဲဆိုတာတွေနဲ့ပတ်သက်လို့မြန်မာစီးပွားရေးပညာရှင်တွေစီးပွားရေးလုပ်ငန်းလုပ်ကိုင်နေသူတွေရဲ့အမြင်သဘောထားတွေကိုဒီစီးပွားရေးကဏ္ဍကနေလှလမ်းမိသလောက်စူးစီးတင်ပြပေးသွားဖို့စီစဉ်ထားပါတယ်။အခုသတင်းပတ်မှာတော့ရခိုင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးတန်းလွင်ရဲ့အမြင်သဘောထားတွေကိုဆက်သွယ်မေးမြန်းကြည့်တဲ့အခါအစိုးရအသည့်အနေနဲ့ဦးစားပေးလှုပ်ဆောင်တဲ့အချက်တွေကိုသူကအခုလိုစပြောပြပါတယ
်။နံပါတ်၁ကတော့ကျွန်တော်တို့ဒီအရေးကြီးဆုံးပေါ့ဗျာ။အရေးကြီးဆုံးဆိုတော့ဒီပြည်နိုင်ငံမှာရောခုနလိုဒီဒါတော့ဟိုလေးလည်းဟိုဒီ NLD ကလည်းဒါ change ဆိုတဲ့စကားလုံးနဲ့တုံးတာလေ။ကြောင်းလိုက်ခြင်းနဲ့စိတ်တလေးရှိတော့ဒါလည်းကောင်းတဲ့ဘက်ကိုပြန်သွားတာပါ။နော်။အဲဒါပေမဲ့တခုရှိတာကအရေးကြီးဆုံးအချက်တခုကပါလဲဆိုတော့သူနိုင်ငံခြားမှာလုပ်လို့ပေါ့နော် economic team ပေါ့နော် economic team ကိုတကခုနလို transparent share လေးပေါ့ဟို transparent ချက်ကြပေါ့နော်ခုနလို open လေးလေးနဲ့တကဖွဲ့ဖို့လုပ်တော့ဟိုတော်တော်နိုင်ငံတော်များတော့ဒါဒီ economic advisory ဆိုတော့ counsel ဆိုတော့ဖွဲ့တာပေါ့သူတိတ်များများတော့မရှိပါဘူး America မှာ46ပါပါပဲဒါပေမဲ့အဲ့ဒီပုံပုံနဲ့ဖွဲ့ထားလို့ရှိရင်ခုနလို့ဒီ strategy တော့နော်ဘာလို့ချားရတာမှ basic ပြီးတော့နော်ဒါကပထမဆုံးသူဟိုလုတ်တင်လုတ်ထိုက်တာလေဒါလုတ်ဝသူတို့လုတ်မထင်တာပါဒါပေမဲ့အကထင်တော့သူတို့လုတ်တော့လုတ်ပြီးနေတယ်ဥပမာ capacity အပိုင်းမှာဆိုရင်တော်တော်စီပြောတော့ဥပမာ right တဲ့မှာလူပါနေရာမှာဆိုရင်စကလုံးနဲ့တုံးသွားတာပဲနော်လူပါနေရာမှာဆိုတော့အဲ့ဒီဟာကိုပြောတာလေဟုတ်တော့မလားသူပညာရှင်နဲ့သူ့နေရာနဲ့သူပြုထောင်မလို့လေဆိုတော့အချက်ကိုသူဒါအေဂျာလုတ်ပြောသွားတဲ့ကိစ္စပဲဟုတ်တော့မလားမလို့တော့မကင်တမ်းမနဲ့လှုပ်လာတာနဲ့ပေါင်90ရှိလာပြီအဲ့ဒါကိုမကူစားခနဲ့မရဘူးလေဒါအရေးကြီးဆုံးချက်ပဲဒါဆိုတာဌာနတိုင်းမှာပြည်ပြည်မဲ့ကိစ္စဒါတကယ်ဟို comprehensive reform လုပ်အောင်ပါပဲဒါမလို့တော့မလုပ်ရဘူးပဲเนาะတုတ်ကိုလုပ်အောင်ပါလေ
အမေရိကန်လိုစီးပွားရေးအရာကမ္ဘာထိပ်တန်းမှာရှိနေတဲ့နိုင်ငံတွေမှာကျင့်သုံးတဲ့နည်းလမ်းအတိုင်းစီးပွားရေးအကြံပေးအဖွဲ့စည်းပြီးရင်တော့စီးပွားရေးဆိုင်ရာဥပဒေပိုင်းတွေကိုအသေးချာချမှတ်လှုပ်ဆောင်သင့်တယ်လို့ဦးတန်းလွင်ကပြောပါတယ
်ဒီမိနစ်ကတော့ခုနပြောလို့ဥပဒေပိုင်းနော်ဒီကဏ္ဍ legal framework နော်အဲ့ဒါပြည့်စုံမှုလို့တာဟိုမှာတကယ်တော့ကျွန်တော်တို့ကဏ္ဍလို့နိုင်ငံခြားဟာလာ investor တွေဆွဲဆောင်ပြီးဆိုရင်တော့ legal framework ကဒီလိုအင်းလက်ထက်တုန်းကမလုပ်ဘူးလားဆိုတော့လုတ်တယ်လို့လုတ်ပါတယ်နော်လုတ်တယ်လို့လုတ်ပေမဲ့လို့ဟို debt မရှိဘူးပေါ့ရ debt ဆိုတာကဏ္ဍလို့ဟာနည်းဟိုဟာဟိုပြန်ဟို loan တစ်ခုလုတ်ပြီးတခါပြန်ရတာဟိုမြေတားလားဟိုမပြင်းကျင်းနိုင်ဘူးလေအဲ့လိုတည်း
တတိယအရေးအကြီးဆုံးအချက်အနေနဲ့ကိုလှုပ်ချင်တဲ့ကဏ္ဍအသီးသီးအတွက်တကယ်လုံနိုင်စွမ်းရှိရလားဆိုတာအရင်သုံးသပ်ကြည့်ဖို့လိုမယ်လို့ဆိုပါတယ
်နောက်နံပါတ်3ကတော့ဒါခုနဒီတော့ကဟိုဒေါက်တာလာမြင့်ကတော့2012ခုနှစ်တုန်းကဒီခဏလာကျွန်တော်ဟိုကဝါကျော်စီဝိုင်းကြီးရရှိကျွန်တော်ဇာအင်းဒေါက်တာလာမြင့်ဆိုတက်ကိုရတုန်းကပူကျင်းနေလားဒါပြောမှာသူကသာရတူတူလေးတကူလာပြန်သွားဖတ်ကြတော့သူကအဲ့ဒါပါလို့ဆိုတော့ဘာမှဗန်ဒစ်ဆာဆိုတာအဲ့ဒါဖြစ်နေတာ
ညီမနိုင်ငံမှာလူအမဲ့နှိပညာနဲ့ဆက်ပစ္စည်းတွေကိုဈေးပေါ်ပေါ်အလွယ်တကူရနိုင်တာမျိုးကိုရွေးချယ်အသုံးပြုတာတဲ့အရေးအတွေးကောင်းမွန်တာအပြင်ရေရှည်အသုံးဝင်ပြီးနိုင်ငံတကာကိုထုတ်ဖောက်နိုင်တဲ့ပစ္စည်းနဲ့နှိပညာတွေကိုရွေးချယ်အသုံးပြုစဉ်ကြောင်းလဲဥတန်းလွင်ကအကြံပြုပြောဆိုခဲ့တယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုဒီမှာပဲရနာလိုက်ပါရခင်ဗျာ
ကိုယ်စားဝင်လိုက်အစီအစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြရပါရှင်။တက်တက်ရောင်းသတင်းတော့အစီအစဉ်နဲ့သူယုံကြည်ရုပ်ကိုထုတ်လွှင့်မပေးခင်မှာတော့အခုဒီဘလော့ဂါရီပြောသမျှအစီအစဉ်ကိုအလှည့်ပေးခြင်းပါတယ်။မဆုမြတ်မုံကအစီအစဉ်တင်ဆက်ထားပါရှင်။
ကွန်ပျူတာစီးတွေကိုအွန်လိုင်းပေါ်မှာအရောင်းဝယ်လုပ်တာတွေလည်းခေတ်စားလာပါတယ်။တနိုင်တစ်ပိုင်းကွန်ပျူတာစီးတွေကိုကိုယ့်ရဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာကြော်ညာပြီးတော့ရောင်းကြသူတွေရှိသလို website ပေါ်မှာရောင်းကုန်တွေကိုစနစ်တကျပြသရောင်းချတဲ့ e-commerce platform တွေလည်းရှိပါတယ်။ဒါပေမဲ့ပစ္စည်းတွေကိုဈေးဆိုင်မှာဝယ်သလိုမျိုး online ပေါ်မှာရွေးချယ်ဝယ်ယူတာမျိုးကိုမြန်မာနိုင်ငံမှာတိတ်ပြီးတော့အကျွမ်းတဝင်မရှိကြသေးဘူးလို့ Daily Mart ရဲ့လုပ်ငန်း manager မတ်စင်မာလွင်ကပြောပါတယ်။
မြန်မာပြည်ကလူတွေရင်းနှီးနေတဲ့အွန်လိုင်းရှော့ပင်းကတော့Facebook မှာပစ္စည်းဝယ်တာတို့ကွန်မန့်ကနေပေးပြီးဝယ်တဲ့ပုံစံမျိုးရင်းနှီးပြီးတာဖြစ်ပါလိမ့်မယ်။ဒါပေမဲ့ဒေးလီမတ်ကျတော့website လေးတစ်ခုကိုစောက်လုပ်ထားပေးတဲ့အဲ့website ကမှာဒေးလီမတ်မှာရနိုင်တဲ့များပစ္စည်းအမျိုးပေါင်း1000ကျော်ကိုတင်ထားပေးတဲ့ဓာတ်ပုံနဲ့ဒီနှုန်းနဲ့အညီအဲ့ဒါကို
Hello မျိုးအဓိကထားတာကရောဘယ်လိုမျိုးတခြားဟာတွေထက်ဒါမဲ့အကျိုးရှိမယ်ထင်လို့ပါလဲရှင့်
ကျွန်တော်တို့ကဒီလုပ်ငန်းကိုစတော့ market survey တွေပါလေလုပ်ရတာခက်ခဲတော့တိတိကျမလုပ်လိုက်အောင်ပါရဲ့ supermarket တစ်ခုမှရနိုင်တဲ့အိမ်သုံးပစ္စည်းပေါ့နော်နေ့စဉ်လူရဲ့ဘဝမှာလိုအပ်တဲ့ပစ္စည်းလေး food ဆိုလို့ရှိရင်လည်း dry ဖြစ်တဲ့ပစ္စည်းထားခံတဲ့ပစ္စည်းတွေကျွန်တော်ကရွေးချယ်ပြီးတော့မှစတင်ရောင်းချခဲ့တာပါအခုမှတဖြည်းဖြည်းနဲ့ fresh product fresh fruits ကိုလည်းတိုးထားတယ်ပြီးရင် vegetables ကိုလည်းတိုးထားအဲ့ vegetables တွေပါရေကကျတော့ order တက်တော့မှကျွန်တော်တို့ကဈေးထဲမှာ less 33ဝယ်ပြီးတော့မှအိမ်ကိုပို့ပေးကြပါရှင
့်မြန်မာနိုင်ငံမှာကများသောအားဖြင့်လူတွေအားဟိုတနေ့ထက်မဲ့ဟင်းကိုတနေ့မနေ့မှာပဲဈေးသွားဝယ်တဲ့အလေးထားအယိုးဆွဲနေတယ်လေဆိုတော့အဲ့လိုပစ္စည်းမျိုးတွေကို online ပေါ်မှာတင်ရောင်းတော့ကဘယ်လိုလူမျိုးတွေအားဝယ်ပါလဲရှင့
်အဓိကနိုင်ငံခြားသားတွေတော့ဝယ်ပါတယ်မှာနိုင်ငံခြားသားတွေကကျတော့သူတို့မှာအပြင်သွားပြီးတော့ web market မှာတောင်းမရွေးချင်တော့ဘူးမှာအချိန်လည်းမပေးနိုင်ဘူးပေါ့နော်မနေ့ဆိုရင်လည်းမထချင်ဘူးရုံးကြတဲ့လူဆိုလို့ရှိရင်တချို့ဝမ်မကကြမနက်ခဏပဲရောင်းတယ်ပြီးရင်ညနေရောင်းတဲ့ဈေးကလည်းညနေရောင်းတဲ့အချိန်မှာတို့ရုံးမစင်းသေးတာပဲဖြစ်ဖြစ်အဲ့လိုမျိုးနဲ့မကြုံတဲ့ခါမှာမဝယ်ဖြစ်လိုက်ပြန်ဘူးအဲ့လိုဖြစ်တော့တို့ကရုံးတက်နေတဲ့အချိန်တွေမှာလည်း online ကနေခဏမှာဟာလဲပြီးတို့ညနေရောင်းတဲ့အချိန်ကိုလာပို့ပေးပါဆိုပြီးတော့မှ order တင်ထားလို့ရှိရင်ကျွန်တော်တို့အဲ့ဒီအချိန်ရောက်တော့ပို့ရကြမှာလို့နိုင်ငံခြားသားတွေမိခင်တွေကတော့ပို့တုံးဖြစ်ပါတယ်မှာ
Daily Mart website ကိုဈေးဝယ်သူတွေအတွက်အဆင်ပြေအောင်လို့ဆောင်ရွက်ထားပေမဲ့ online ပေါ်မှာဝယ်သူက site မှာလာပြီးတော့ဝယ်သူလောက်မများဘူးလို့ဆိုပါတယ်
website visit ကိုပဲညီမအကြံဖြင့်ပြောပြမယ်ဆိုလို့ရှိရင်ဟိုတနောက်ကို website visit က3000လောက်ရှိပါတယ်အမအဲ3000ထဲမှာမှကျွန်တော်က conversion rate 5% နဲ့ပြောလာလို့ရှိရင်ကျွန်တော်ဒီမှာအမြင် order transition ကတော့တနောက်200လောက်ရှိတယ်ရှင့်အခု200လောက်ရောက်သွားတဲ့အခါမှာသူအဲ့နေရာမှာတော်တော်လေးကိုရက်သွားတယ်ရှင့်ထက်ပြီးမှအများကြီးအဲ့လိုထိုးထိုးထန်ထန်မတက်လာတော့ဘူးဒီ website မှာဘလို့ဈေးဝယ်ရတယ်ဆိုတာလည်းအခက်အခဲရှိနေတဲ့အတွက်ကြောင့်မို့လို့ဒီ3နဲ့9ကလည်းဒီချက်မတက်လာဘူးပြီးတော့ကျမတို့ကိုနိုင်ကိုကလည်း marketing နဲ့အားနေတော့လေအဲတိတ်မတိကြအောင်ဖြစ်နေသေးရရှင
့်ဟုတ်ကဲ့ဆိုစစအမပြောသွားတဲ့အထက်မှာဒီအခက်ကိုဒီ website ကိုသုံးတဲ့အခါမှာအခက်အခဲရှိလို့ဆိုတော့ဘလို့အခက်အခဲမျိုးရှိလို့ပါလဲရှင
့်အဲခုနကပြောရတဲ့ online shopping မှာဝယ်ဆိုတော့ comment ပေးပြီးဝယ်တာတော့ chat box ကနေ message ပို့ပြီးဝယ်တာတော့ဒီတိုင်းကိုရင်းနှီးပြီးသားဖြစ်နေတယ်မှာဒီ website အဲ့ browser ရဲ့တော်ပြီးတော့ www.dailymart.com.mm ဆိုပြီးတော့နှိပ်ပြီးတော့မှဒီ website တွေကိုတော်ပြီးတော့မှပစ္စည်းတွေကြည့်ရမယ်ဆိုတာလေးလည်းဒီတွေကတိတ်မသိကြပါဘူးဒီအဲ့ချက်ရောက်သွားပြီဆိုရင်လည်းဟို account တစ်ခုကို sign up လုပ်ဖို့လိုအပ်ပါတယ်မှာအဲ့အတွက်လည်း email address တစ်ခုလိုအပ်တယ်ရှင်ဒီကလူတွေက email address တိတ်မရှိကြအောင်မှာရယ် Facebook ကတုံးနေတယ်ဒါပေမဲ့ email address မရှိဘူးဒီ sign up လုပ်ရမယ့်တဘောတယောက်ကိုလည်းတော်တော်များများလူကတိတ်မသိတဲ့အခြေအနေမျိုးမှဖြစ်နေရမှာမြန်မာပြည်မှာလေ
account setup လုပ်ဖို့အတွက်ကိုတော့မှအခက်အခဲရှိတယ်ဆိုတော့ဒီအမတို့လုပ်ငန်းပို့ပြီးတော့မှတိုးတက်လာချေပြန့်လာအောင်လို့ရောဘာတွေလုပ်နိုင်မယ်လို့ရောထင်ပါလဲရှင
့်ကျမတို့မြန်မာပြည်မှာကျတော့အမ IT ဆိုတာအခုမှဟို internet kit ဆိုတာရောက်လာတယ်အမရေဒါပေမဲ့ဟို computer နဲ့တုံးတဲ့ internet kit ကနည်းနည်းကျော်သွားတယ်ချက်ချင်းဖုန်း touch screen တွေပါလေရောက်သွားတယ် kit ရောက်သွားတယ်အမအဲ့ဒီတော့လူတိုင်းကတော့ဖုန်းရှိတယ်လူတိုင်းမှာ touch screen ရှိတယ်ကျမတို့daily mark ကနေပြီးတော့မှအခု mobile app နှစ်ခုလုံးဒီကမှlaunch လုပ်မယ်ရှင်အဲ့ mobile app ကိုတက်နိုင်နေရလူရဲ့ဖုန်းထဲမှာရှိသွားအောင်လေစူးစမ်းပြီးတော့ install လုပ်ဖို့ marketing တွေဆင်းတယ်ပေါ့နော်အဲ့အချိန်မှာ install လုပ်ရင်းနဲ့တခါလေတို့ပါအဲ့ sign up လုပ်ပေးလိုက်မယ်ဆိုသူအဲ့ account ကအမြဲတမ်း login ရှိနေရောအဲ့တော့သူဝယ်ခြင်းတဲ့အချိန်မှာတခါလေ PC တွေကို pick up လုပ်ပြီး activate လုပ်ပြီး check out လုပ်လိုက်တာနဲ့သူအဲ့မှာတခါ sign up ပြင်လို့ရမလို့ log out လည်းပြင်လို့ရမလို့သူဖုန်းထဲမှာအမြဲတမ်းရှိနေ
ဒီလိုအမားတို့လို website တွေပေါ့နော် e-commerce platform တွေအပေါ်မှာလူတွေရဲ့ဒီစိတ်ဝင်စားမှုနားလည်သဘောပေါက်မှုအပေါ်ရောဘယ်လိုမျိုးသုံးသပ်နိုင်လဲရှင့်
e-commerce မှာပစ္စည်းဝယ်တဲ့အခါမျိုးမှာပထမဆုံးတော့လူတွေရဲ့ယုံကြည်ချက်တစ်ခုတော့လိုအပ်တယ်မှာအချို့လူကတော့ online မှာ order တင်လိုက်တယ်တကယ်စပစ္စည်းလာပို့မလားမပို့မလားဆိုတော့လည်းမတင်သူတော့မတင်ကြဘူးအမှန်တကယ်တော့ cash on delivery ဖြစ်တဲ့အတွက်ကြောင့်မို့လို့ customer အနေနဲ့လည်း order တင်လို့ရပါတယ်ရေးရေးတင်လို့ရပါတယ်ပစ္စည်းလည်းအိမ်ရောက်မှလာငွေရှင်းပေးရတဲ့အတွက်ကြောင့်မို့လို့ဒီအပိုင်းမှာလည်းစိတ်ပူကြမလို့ပစ္စည်းလာမပို့မအောင်လဲစိုးရင်ကြမလို့ပါဘူးဒီဝယ်တဲ့လူကလေဒါပေမဲ့ဒီကလူကတော့အဲ့လိုယုံကြည်မှုလေးတခုလိုအပ်နေတယ်သူကပစ္စည်းကိုမယုံပါဘူးလို့သူတို့ကိုယ်တိုင်လက်နဲ့ကြိုင်ပြီးမကြည့်ဘဲနဲ့မဝယ်ဖြစ်လိုက်လို့ရှိရင်လည်းမကောင်းပါစိုးရင်လည်းစိတ်လေးတွေကပိုများတယ်မှာ
ဒီ online ပေါ်မှာပေါ့နော်ဒီလူတွေကဈေးဝယ်လို့လည်းရတယ်နောက်ဈေးရောင်းလို့လည်းရတယ်ပေါ့လေအဲ့လိုသဘောတရားတွေကိုပို့ပြီးတော့နားလည်သဘောပေါက်လာအောင်ဘာတွေလုပ်ဖို့လိုတယ်လို့ထင်ပါလဲရှင့
်အဲ့ဒါကတော့လေဒီ knowledge ပေးရမှာကျောင်းမှာစတင်လို့ပေါ့နော်အဲ့လိုလူတွေကိုတင်ပေးမှပဲအဆင်ပြေမယ်ရှင်အ
ဲ့တော့အမားတို့အနေနဲ့ရောလူတွေ sorry အမားတို့အနေနဲ့ရောလူတွေကိုဒီထက်ပို့ပြီးတော့ပေါ့နော်သဘောပေါက်အောင်လို့ရောနားလည်အောင်သဘောပေါက်အောင်ရှင်းပြနိုင်မှု
ညာနားလည်အောင်သဘောပေါက်အောင်ပြီးတော့ကျမတို့ကကလည်းလိုအပ်ချက်ကတော့ဒီ product range ပိုင်းကိုတိုးချဲ့အောင်တိုးချဲ့နိုင်ရမယ်အဲတခြား ဒီလိုအလွယ်တကူ convenience store မှာမရနိုင်တဲ့ပစ္စည်းအစား online မှာရနိုင်တဲ့အနေအထားမျိုးမှာရှိအောင်လဲရေရှင်မှာဆက်ပြီးတော့လုပ်သွားမှာပါ။
အခုအမားတို့လိုပေါ့နော် e-commerce လုပ်တဲ့လူတွေအနေနဲ့အခုထက်ပိုပြီးတော့မှဒီပိုပြီးတော့ပေါ့နော်တိုးတက်ကျယ်ပြန့်မှုအတွက်မြန်မာနိုင်ငံမှာဘာတွေလိုနေသေးတယ်ဘာတွေလုပ်ဖို့ကြံနေသေးတယ်လို့ရောပြောနိုင်ပါလဲရှင့
်။ဟဲ့လုပ်ဖို့ကြံနေ internet line ပိုပြီးတော့မှကောင်းနေတော့ပိုကောင်းနေရှင့်။ဒီတဲ့အခါမှာဒီလူတွေပေါ့နော်လူတွေလည်းအလုပ်လက်မဲ့ဖြစ်နေတဲ့ unemployment rate ရောကြဝိုင်းလေဒီ e-commerce ကိုလူတွေကပို့ပြီးအားကိုးလာမှာပါဒီကိစ္စစီအလုပ်လုပ်လာတဲ့အခါမျိုးမှာဆိုလို့ရှိရင်သူတို့မှဝယ်တဲ့အချိန်တွေမှာမရှိတော့တဲ့အချိန်မှာသူတို့ဒီ online ကိုဘယ်လိုလဲဈေးအားကိုးရအောင်ပါရှင
် Daily Mart အယောင်ဆိုင်ရဲ့ operation manager မတ်စင်မာလွင်ဖြစ်ပါတယ်သူတို့ရဲ့ Daily Mart online ဈေးဆိုင် website ကို2015ခုနှစ်စမ်းမှစတင်လုပ်ခဲ့တာဖြစ်ပါတယ်online ပေါ်မှာဈေးရောင်းဈေးဝယ်လုပ်နိုင်တဲ့ online ဈေးခွက်တွေ online ဈေးဆိုင် website တွေမြန်မာနိုင်ငံမှာရှိနေပြီဖြစ်တယ်လို့ဘဏ်ကပြားတွေနဲ့လွယ်လွယ်ကူကူဈေးဝယ်လို့ရအောင်ချိတ်ဆက်လို့ရနေပြီဖြစ်တာမို့ online ပေါ်မှာစီးပွားရှာတဲ့လုပ်ငန်းတွေပို့ပြီးတော့တိုးတက်လာဖို့မျှော်လင့်ချက်တွေကတော့မြင့်မားနေကြပါတယ်ရှင
်မဆူမြတ်မော်စီစဉ်တက်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်မကြခင်မှာတော့သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လင်းပေးအောင်ပါပါအခုကတော့တက်တန်ရောင်သတင်းလွှာအစီအစဉ်အလှည့်ပါရှင်ကမ္ဘာတလွားကထင်ရှားကျော်ကြားသူတွေရဲ့သတင်းတူတူထွားထွားတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုတော့မအီးသန္တာကျော်ကစီစဉ်တင်ဆက်ထားတာပါရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့ British Rock Star David Bowie ကွယ်လွန်သွားခဲ့တယ်ဆိုတော့သူ့ကိုအောက်မေ့ဂုဏ်ပြုပြီးတော့ Battery Bar တွေပြောကြပါသလဲဒီတစ်ပတ်ဒါတွေကိုစုစည်းပြီးတော့ပြောပြပေးတော့ပါမယ်နာမည်ကျော် British Rock Star David Bowie ကွယ်လွန်သွားခဲ့တဲ့အတွက်ကမ္ဘာတစ်လွှားက Rock Digita မျက်နှာသူတွေသူ့အတွက်ခြေခွဲခဲ့ကြတာပါဒီတစ်ပတ်တက်တဲ့ရောင်သတင်းတော်မှာတော့ဘိုဝီဆုံးမသွားတဲ့အတွက်သူနဲ့ပတ်သက်ပြီးတော့ပြောခဲ့ကြတဲ့အမှတ်တရစကားတွေကိုစုစည်းပြီးပြောပြပေးသွားပါမယ်။နာမည်ကျော်ဘောလုံးသမားဟောင်းဒေးဗစ်ဘက်ကမ်ကတော့ဒေးဗစ်ဘိုဝီဆုံးသွားပြီဆိုတဲ့သတင်းကြားကြချင်းသူ့ရဲ့လူမှုကွန်ရက် Instagram စာမျက်နှာကနေဖန်တီးနိုင်တဲ့ရှိတဲ့ပညာရှင်ကျွန်တော်တို့အားလုံးပေါ်မှာသတ်မှတ်နိုင်တဲ့ရှိသူပါစိတ်နဲ့အေးချမ်းစွာအနားယူနိုင်ပါစေလို့ရည်ထားခဲ့ပါတယ်။ဘူဒူနေကလော့စ်အန်ဂျလိစ်မှာကျင်းပတဲ့ UNICEF အခမ်းအနားတစ်ခုမှာဘဝင်နဲ့ပတ်သက်လို့ဒေးဗစ်ဘက်ကမ်အခုလိုပြောသွားတာပါ
I mean he meant so much to so many people around the world you know David was such a great man
အများကြီးအတွက်သူကတိတ်ကိုအရေးပါတယ်သူကကြီးမြတ်တဲ့သူတစ်ယောက်လူကောင်းတစ်ယောက်ဆိုတော့အားလုံးသိပါတယ်လွမ်းမိုကောင်းလို့ဘဝရဲ့ဘဝအကြောင်းနဲ့သူ့ဂီတကိုအမတ်တရားအောင်းမေးကြတာကျေနွေးဖို့လည်းကောင်းပါတယ်လို့ဘက်ကမ်ကပြောသွားခဲ့ပါတယ်ဒီနှစ်ခွဲလောက်ကင်ဆာရောဂါကိုခံစားရပြီးတဲ့နောက်မှာ Black Star လို့နာမည်ပေးထားတဲ့သူရဲ့25ကျက်မြောက်ဒေးဒက်ပြားကိုထုတ်ဝေပြီးနှစ်ရက်ကြာမှပဲ David Bowie ကွယ်လွန်သွားခဲ့ပါတယ်။ခက်ဆန်းဆန်းဝတ်စုံတွေနဲ့တမှုထူးခြားတဲ့ဖျော်ဖြေပွဲတွေမတင်ဆက်ခင်1982ခုနှစ်ကထုတ်ဝေခဲ့တဲ့ The Rise and Fall of Ziggy Stardust and The Spiders from Mars ဆိုတဲ့album ha gita loga တစ်ခုလုံးကိုပြောင်းပြန်လှန်ပစ်တယ်လို့ပြောရအောင်လို့အောင်မြင်ခဲ့တဲ့တေးတက်ပြားဖြစ်ပါတယ်။ Hollywood ရုပ်ရှင်မင်းသမီး Nicole Kidman ကတော့သူဟာ Bowie ရဲ့သချင်းတွေနဲ့အမှုပညာလောကဖျော်ဖြေပွဲတွေကိုပထမဆုံးရောက်ခဲ့သူပါလို့ပြောပါတယ
်။ We were shooting yesterday and we were shooting a class in a yoga class for this.
ဒီနေ့ကကျမတို့ရုပ်ရှင်ရိုက်တော့ယောဂသင်တန်းထဲမှာလေ့ကျင့်ခန်းလုပ်တဲ့အခန်းပါတယ်လေ။မင်းသမီး Reese Witherspoon နဲ့ကျမတို့နှစ်ယောက်Big Little Lies ဆိုတဲ့ရုပ်ရှင်အတွက်တရုတ်ဆောင်ရည်နဲ့ကျမကကျမ်းပြင်ပေါ်မှာလှဲနေတဲ့အချိန်ပေါ့ Ziggy Stardust သချင်းလဲစဖွင့်ရောကျမငုံမိတော့တာပါပဲဒီသချင်းကကျမတကယ်ခံစားရတဲ့သချင်းမှာ David Bowie ကိုကျမတိတ်ချစ်ပါတယ်လို့ပြောသွားခဲ့ပါတယ် Bowie ဟာသူ့ရဲ့ဂီတအပြင်သူဝတ်စားတဲ့အဝတ်အစင် Fashion Design တွေနဲ့ပြစ်စင်ပုံတွေကြောင့်လည်းကြော်ကြားပြီးတော့အလွှမ်းမိုးမှုရှိခဲ့သူပါ။မျက်နှာကိုအယောင်ချေပြီးတော့အစမ်းပြတဲ့ဇပင်ပုံစံနဲ့ The Man Who Fell to Earth ဆိုတဲ့ရုပ်ရှင်တွေကလို့ပြင်စင်ပုံတွေကြောင့်လည်းထင်ရှားခဲ့သူပါ။တချို့ကဆိုရင် David Bowie ရဲ့ fashion နဲ့အပြင်စင်လွှမ်းမိုးမှုတွေကအမျိုးသားအမျိုးသမီးဆိုတဲ့အနေနဲ့သတ်မှတ်ချက်တွေကိုပယ်ဖျက်လိုက်တယ်ဆိုပြီးတော့တောင်ပြောကြပါရစေ။ Hollywood မင်းသမီး Jennifer Connelly ကတော့1986ခုနှစ်က Labyrinth ဆိုတဲ့ရုပ်ရှင်ရိုက်ကူးဖို့ David Bowie နဲ့ပူးတဲ့အလုပ်လုပ်ခဲ့ဘူးသူပါ။
I think he was a magnificent artist.
သူ့ဘေးမှာရှိတဲ့သူတွေအားလုံးပေါ်မှာကျင်နာတတ်တဲ့သူတစ်ယောက်ပါဆိုပြီးတော့ Jennifer Connelly ကပြောသွားပါတယ်။ Hollywood ရုပ်ရှင်လောကမှာထင်ရှားတဲ့သူတွေတွေမဟုတ်ပါဘူး။ British ဝန်ကြီးချုပ် David Cameron ကလည်း Bowie ဟာတေးဂီတာအရာရောဖန်တီးမှုအရာရောအမှုပညာမြောက်သူပါရမီရှင်တစ်ယောက်ပါလို့ပြောသွားပါတယ်
။ Musically, creatively, artistically, David Bowie was
သူကကျွန်တော်တို့ဘဝအတွက်နားစင်စရာဂီတာတန်ဆင်တဲ့အများကြီးကိုဖန်တီးပေးခဲ့သူပါလို့ဝန်ကြီးချုပ် Cameron ကပြောသွားခဲ့ပါတယ်။I'm in danger. လူကိုယ်တိုင်မမြင်ဘူးမတွေ့ဘူးပြင်မဲ့အတန်ကိုကြားပြီးတော့ဘဝနဲ့ဆက်ဆက်ရက်ဆွနေသူတွေထဲမှာဟောင်ကောင်ကနာမည်ကြီးအဆိုတော်အန်သနီဝေါင်းနဲ့ပါဝင်တာပါဒေးဗစ်ဘိုဝီကဗုဒ္ဓဘာသာကိုစိတ်ဝင်စားပြီးတော့တိဘက်အရေးဖျော်ဖြေပွဲတွေတော်တော်များများမှာပါဝင်ဖျော်ဖြေခဲ့ပူပါတယ်1998ခုနှစ်က Aslan Day album မှာ7 years in Tibet ဆိုတဲ့သင်းကိုဘိုဝီကတည်ဆိုခဲ့တာပါနောက်ပိုင်းအဲ့ဒီသင်းကို Mandarin ဘာသာနဲ့ပြန်ဆိုဖို့ကြိုးစားတော့ဟောင်ကောင်ကတည်ထောင်တဲ့ company က Anthony Wong ကိုအရင်ဆိုခိုင်းခဲ့ပါတယ်နောက်တော့မှ Anthony Wong ဆိုတဲ့အတိုင်း David Bowie က Mandarin ဘာသာနဲ့ပြန်ပြီးတော့အဆိုပြခဲ့ပါတယ
်ကိစ္စတော့ဟဲ့ချုံလာတော့မကင်းကောင်းမင်းကဲကွန်ဟိုင်
ကျွန်တော်တို့တခါမှလူကြီးမတွေ့ခဲ့ဘူးပါဘူး။ဟောင်ကောင်က DJ ကကျွန်တော်ကိုဖိတ်ပြီးတော့ Mandarin ဘာသာနဲ့နမူနာဆိုခိုင်းခဲ့တာပါ။ကျွန်တော်နဲ့အခိုက်ဆုံးပဲဆိုပြီးတော့ဆိုခိုင်းတော့ကျွန်တော်စိတ်တွေလှုပ်ရှားပြီးတော့ဆိုပြခဲ့ရပါတယ်လို့ Anthony Wong ကပြောသွားပါတယ်။ဘိုးဝီကွဲလွတ်သွားပြီမယ်လေ။သူ့ရဲ့တခြင်းတွေသူ့ရဲ့ဂီတအမွေကအာရှနိုင်ငံတွေကအမှုပညာမြန်နိုးသူတွေကြားမှာမျိုးဆက်နဲ့ချီဆွဲချံရင်းမှာပါလို့လည်း Anthony Wong ကပြောသွားပါတယ်ရှင်။တရင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်လောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
Paint it on the side and bright red.မေးသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းတော်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။အခုဆက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါဦးမယ်။ပြပြင်းပြောင်းလဲမှုလုပ်တဲ့နေရာမှာကောင်းတဲ့စနစ်တရက်အခြေခံမှလာဖို့ကအဓိကကြတယ်လို့မြင်တဲ့ကိုဇော်ထက်အောင်ရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီကကျွန်တော်ယုံကြည်တဲ့အကြောင်းအရာတစ်ခုကတော့လက်ရှိမြန်မာနိုင်ငံရဲ့ကျွန်တော်တို့ပြင်ပြောင်းလဲရေးကာလမှာစနစ်တစ်ခုတည်ဆောက်ဖို့ပို့ပြီးယုံကြည်ပါတယ်ကျွန်တော်တို့ခုသူပြင်ပြောင်းလဲရေးကာလမှာအများကြီးလဲလှုပ်လာကြတာရှိတယ်နောက်ထပ်ကျွန်တော်တို့ဖြစ်လာမယ့်ကာလတွေမှာကျွန်တော်တို့ကရိုးသားတဲ့လူသဘောကောင်းတဲ့လူရောက်လာတဲ့ကာလမှာဒီလက်ပေးလက်ယူစနစ်ကြီးကပပျောက်နေပြီးတော့မရိုးသားတဲ့လူတက်လာတဲ့အချိန်မှာလက်ပေးလက်ယူစနစ်ကြီးကပြန်ပေါ်လာတဲ့အချိန်မျိုးထက်ကျွန်တော်ကဘယ်သူပဲတက်လာလက်ပေးလက်ယူမှုမရှိအောင်တက်နိုင်မှနည်းအောင်တိဆောက်ထားလို့ရမယ့်စနစ်တစ်ခုရှိဖို့အတွက်ကျွန်တော်ယုံကြည်ပါတယ်အဲ့တော့ကျွန်တော်တို့လက်ရှိကျွန်တော်တို့နိုင်ငံရဲ့ဖြစ်နေတဲ့အခင်းကျင်းကလည်းအစိုးရရန်နေရာအားလုံးမှာလက်ပေးလက်ယူကအစဉ်တိုင်းမှရှိနေပါတယ်ဟိုးထိတ်ဆုံးမှဖြစ်နေတဲ့ကြားကြီးခြေရာကြီးလက်ပေးလက်ယူကြီးလုံနေရှိသလိုအောက်ကအစဉ်တိုင်းမှလည်းလက်ပေးလက်ယူရရှိနေပါတယ်အဲ့တော့ဒီယာရုတာဝန်တစ်ခုမှယူလိုက်ပြီဆိုတာနဲ့လက်ပေးလက်ယူကမွေးရပါအခွင့်ရေးလို့ရပိုင်ခွင့်တခုလို့တွဲပါနေတယ်လို့လက်ရှိအစိုးရရန်နေရာတုံးတက်ပြီးတော့ကျင့်သုံးကြတော့တွေ့ရပါတယ်အဲ့တော့ဒီနေရာမှာကျွန်တော်ယုံကြည်တာကကျွန်တော်တို့အနေနဲ့စနစ်တခုအခုလက်ရှိဆိုရင်ကျွန်တော်တို့မြန်မာနိုင်ငံလည်းတိုးတက်လာပြီစိတ်ကောင်းတဲ့နည်းပညာတွေလက်ရှိလာပြီကွန်ပျူတာစနစ်ကိုလည်းတုံးလို့ရနေပြီဆိုတော့အစိုးရရန်နေရာမှာကျွန်တော်တို့ပွင့်လင်းမြင်သာတယ်နောက်တစ်ခုကလက်ပေးလက်ယူမှုကင်းတဲ့စနစ်တခုတည်ဆောက်ဖို့ဆိုရင်နည်းပညာကိုအများကြီးသုံးချဖို့လိုပါတယ်ကျွန်တော်တို့ရှိမှရှိနေတဲ့ e-government ဆိုပြီးပြောခဲ့တာလည်းနှစ်ပေါင်းများကြီးကြာလာပါပြီ။ဒါပေမဲ့တကယ်တမ်းက e-government ကိုအကောင့်ထဲပေါ်နိုင်မယ်ဆိုရင်ကျွန်တော်တို့သွားနေတဲ့ information တွေပေးနေတဲ့သတင်းချက်လက်တွေငွေပေးချေတဲ့စနစ်တွေပြီးတော့ညှဝေတဲ့သတင်း information တွေကဒီစနစ်ပေါ်ကနေအကုန်လုံးသွားမယ်ဆိုရင်လက်ပြီးလက်ယူမှုကိုကျွန်တော်တို့ကတစ်စင်းချင်းနဲ့ရှော့ချသွားလို့ရပါတယ်။ ဒီနေရာပြင်ရှင်းချသွားမယ်ဆိုရင်ကျွန်တော်တို့ကဘယ်ဒေတာဘယ်ဆိုရဘယ်ပြည်နယ်ဘယ်ဆိုရမှာဖြစ်ဖြစ်လက်ပေးလက်ရည်မှုဟာလူမှမမူတည်ပဲနဲ့စနစ်တစ်ခုမှမူတည်သွားပါမယ်ဒါလေးကိုတော့ကျွန်တော်တို့ဒီနေ့ယုံကြည်နဲ့လှုပ်ဆဲခြင်းပါတယ်ဖြစ်မယ်လို့လည်းမျှော်လင့်ထားပါတယ်နောက်ထပ်တစ်ခုကတော့ကျွန်တော်ယုံကြည်တာကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုအားလုံးရဲ့ social security system မှာဒါကိုကျွန်တော်တို့ပြန်ပြီးအများကြီးတည်ဆောက်ဖို့လိုပါလိမ့်မယ်ကျွန်တော်တို့နိုင်ငံမှာအိန္ဒိယ China Bangladesh အစားအသောက်ပြင်ကျွန်တော်တို့ဖြစ်ဆက်နေတဲ့နေဆက်တွေမှာစီးပွားရေးအင်အားအရာရောလူမှုရေးအင်အားအရာရောရင်းချင်းမှုအင်အားအရာရောအများကြီးထုတ်ဖောက်ပြီးတော့ဝင်ရောက်သိမ်းပိုက်လာတာအများကြီးတွေ့ရပါတယ်။ဒီနေရာမှာကျွန်တော်တို့ကဒီမိုကရေစီစနစ်ဖြစ်တဲ့အတွက်အားလုံးဒီတန်းတူညီမျှရှင်ပြန်ဝင်ရှိရမယ်ဆိုတော့လည်းကျွန်တော်တို့လက်ခံပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံအတွင်းမှာလာပြီးတော့စီးပွားရှာတာဖြစ်စေတခြားလုပ်တွေလုပ်တာဖြစ်စေသူတို့အနေနဲ့လာပြီးစီးပွားရေးရှာတဲ့လူတွေ investor တွေငွေကြေးရဖြစ်စေတခြား profit တစ်ခုနဲ့မြင့်တက်သွားသလိုပဲကျွန်တော်တို့နိုင်ငံမှာရှိနေတဲ့နိုင်ငံသူနိုင်ငံသားတွေအားလည်းအောက်ခြေမှာကျန်းမနေကြပဲနဲ့ကျွန်တော်တို့ရင်းမြစ်ကြတဲ့ဆိုလိုအလိုက်တင်လိုက်ပါပြီလူနေမှုဘဝတွေမြင့်တင်သွားစေဖို့ကျွန်တော်တို့လိုအပ်ပါတယ်အဲ့တော့ကျွန်တော်အနေနဲ့သုံးသပ်တာတော့ကျွန်တော်နောက်နိုင်ငံမှာသုံးနေတဲ့ social welfare စနစ်တွေကျွန်တော်တို့ပြည်သူပြည်သားတွေအတွက်အကောင်းမွန်ဆုံးစနစ်နဲ့လုပ်ပေးနိုင်မယ်ဆိုရင်ဘယ်လောက်ပဲကျွန်တော်တို့နိုင်ငံမှာရှိတဲ့စီးပွားရေးကဘယ်လောက်ပဲတက်သွားတက်သွားစင်ရဲချမ်းသာကွာဟမှုကပြတ်ထွက်မသွားပဲနဲ့ကျွန်တော်တို့ဒီ middle class ကိုအကောင်းဆုံးဖန်တီးထားနိုင်ပြီးတော့ချမ်းသာတဲ့လူကလည်းကြိုးစားရင်ကြိုးစားတော့ချမ်းသာမယ်။မြန်မာနိုင်ငံသူနိုင်ငံသားကလည်းနိုင်ငံအလယ်မှာစစ်စင်ရည်နဲ့မနေရဘူးဆိုတဲ့ state ကိုဖန်တီးနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရပါရှင်ဒီစီစဉ်နဲ့အတူ view ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို view internet website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်ရောက်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ရှင်VOA ရဲ့တနင်္လာနေ့ညမြန်မာဘာသာစီစဉ်နေကိုနားဆင်နေရတာပါအခုတော့ကြာနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်ကတလဲတင်ပြပေးပါဦးမယ်ရှင
်ယီမင်နိုင်ငံမြို့တော်မှာဆော်ရီအာရေဗျဥဆောင်တဲ့ညပေါင်းအဖွဲ့ကညလုံးပေါက်၄ချောင်းတိုက်ခိုက်မှုတွေပြုလုပ်နေတာကြောင့်ရဲဝန်ထမ်း15ဦးထက်မနည်းသေဆုံးသွားပါတယ်ဆန္နာဒေသကိုထိန်းချုပ်ထားတဲ့ဟူသီတပုန်တွေကိုတိုက်ခိုက်နှိမ်နှီးမှုအတွင်လူပေါင်း 6,000 နီးပါးသေဆုံးပြီးလည်းဖြစ်ပါတယ်ရဲဌာနချုပ်ကိုတိုက်ခိုက်မှုအတွင်လူဒါဇင်နဲ့ချီပြီးတော့တန်ရာရခဲ့ပါတယ်ပျောက်ဆုံးနေတဲ့အမေရိကန်၃ဦးကိုဘက်ဒက်ကလူနေတိုက်ခန်းတစ်ခုကနေဖမ်းဆီးခေါ်ဆောင်သွားတာဖြစ်တယ်လို့အီရတ်ရဲတပ်ဖွဲ့ကပြောပါတယ်အခုခါမှာအီရတ်အာဏာပိုင်တွေနဲ့အတူပူးပေါင်းပြီးပျောက်ဆုံးသူတွေကိုရှာဖွေဖို့ဆောင်ရွက်နေတယ်လို့အမေရိကန်အရာရှိတွေကပြောပါတယ်ဒါပေမဲ့လည်းအသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူးဘက်ဒက်မျိုးကဒိုရာအရက်မှာအမေရိကန်တွေကိုဖမ်းဆီးခေါ်ဆောင်သွားတာခံရတာဖြစ်ကြောင်းအီရတ်ရဲတွေကပြောကြားပါတယ်ခင်ဗျာလက်နက်မဲ့လူမဲတဦးကိုဆန်ဆန်တီတဲ့ကသူကလူပြူရဲဝန်ထမ်းတဦးကပြစ်သက်ခဲ့မှုနဲ့ပတ်သက်လို့အခုခါမှာရော်ကြီး 4.8 တန်ပေးဆောင်မှာဖြစ်ပါတယ်။တေဆုံးသူရဲ့ကလေးစနှစ်ဦးအတွက်ပညာရေးထောက်ပံ့ငွေအပြင်တက္ကသိုလ်ကအဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တောင်းပန်ခဲ့ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုတဝန်လူနည်းစုတွေအပေါ်ရဲတွေရဲ့အင်အားသုံးဖြည့်ရှင်းမှုတွေနဲ့ပတ်သက်လို့အဲ့ဒီအမှုတွေတွေကတခုဖြစ်ပါတယ်။အီရန်ရဲ့ပယ်ရင်တပ်ဒုံးကျည်စမ်းသပ်တဲ့အစီအစဉ်ကြောင့်အမေရိကန်အနေနဲ့ပိတ်ဆို့တန်ခတ်မှုအသစ်ချမှတ်လိုက်တာဟာတရားဝင်မှုမရှိဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံဘက်ကလည်းသူ့ရဲ့ပယ်ရင်တပ်ဒုံးကျည်အစီအစဉ်ကိုတိုးမြင့်လှုံ့ဆော်သွားမှာအပြင်နိုင်ငံရဲ့ကာကွယ်ရေးဆိုင်ရာတွေကိုလည်းမြင့်တင်သွားပြီးဒီပိတ်ဆို့တန်ခတ်မှုတွေကိုတုံ့ပြန်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာပါ။ဒီညပိုင်းစစ်စစ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအခြေအနေကတော့ဘေးဥပါပါဖြစ်ပါတယ်။ကျွန်မကတော့ခင်ဗျတွေ့ပါရှင်။ View American တန်ရဲ့တနင်္လာနေ့ညစစ်စစ်တွေကိုည9:00ကနေ 10:00 အထိလိုင်းဒိုမီတာ24 30နဲ့ 25 50နဲ့စောပိုင်းနာရီဝက် 9:00 ကနေ 9:00 ခွဲအထိကိုတော့လိုင်းလက်မီတာ 190 kHz 1500ကပါတန်လွှင့်ပေးကြတာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.